ကဲရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့အနုမောဒနာတရားမနာယူမိမှာတရားတော်ကိုပြန်ပြီးတော့နာယူတိုင်းအပရစေနာပွားနိုင်ဖို့ကုသိုလ်များပြန်ပြီးတော့နှလုံးသွင်းနိုင်ဖို့အတွက်ဘုန်းကြီးအရှိဦးစွာဖတ်ကြားပေးပါမယ်ရှင်နေသာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက္ကရ1383ခုနှစ်တရင်ကျော်လာပြီကျော်တရက်ခရစ်နှစ်2011ခုနှစ်အောက်တိုဘာလ23ရက်ကြာသာပတိနေ့မှာမြတ်ဆက်ကြာကြောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတော်308ပါးတို့ရဲ့ထံပေါက်မှာလာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမြတ်ဆက်ကြာကြောင်းတိုင်းမှာနိုင်ကဆရာတော်အားအမှုထားပြီးတော့အာယုံစွမ်းကကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့24-25လမ်းကြောင်း89လမ်းမှာနေထိုင်တဲ့ဖခင်ကြီးဦးမောင်ကြီးနဲ့သာသမီများငွေထီး3လက်မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကတန်ဃာတော်ဘာ308ပါးတို့ဟာအာယုံခါမှာကျုပ်ပလာတာစွမ်းလက်ဖက်ရည်စွမ်းများဆက်ကပ်လှူဒန်းကြခြင်းမြတ်ဆက်ကြနိုင်ကဆရာတော်အားဓမ္မပူဇာအဖြစ်3000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဆရာလေး15ပါးအားလည်းပဲတစ်ပါးတစ်ပါးလျှင်3000ကျပ်စီအားဖြင့်4500ကျပ်ပစ္စည်းဝတ္ထုများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုနေစွမ်းဆက်ကြကြတဲ့ကုသိုလ်ရှင်များကလည်းပဲမြတ်ဆက်ကြနိုင်ကဆရာတော်ကအမှုထားပြီးတော့မြတ်ဆက်ကြဇေယဝင်းမှာနေထိုင်တဲ့မေတော်ကြီးဖွားပုံညဝရီမြေဖြစ်တဲ့မာရှင်ရှင်ဦးမောင်ကျော်စင်ထက်တို့ဖြစ်ပါတယ်တန်ဃာတော်ပါ308ပါးတို့အားနေ့လေကမွန်မြတ်သောခဲဝဲဘောဇင်ဆွမ်းများဆက်ကပ်လှူဒန်းခြင်းညနေကဖြော်ရည်စိပစ္စည်းများဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဖိမ့်မှန်ထားတဲ့အပရိသတ်တို့အားလည်းပဲတရားဖြူခွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်ထို့မှတစ်ပါးမြတ်စွာဘုရားနာယကဆရာတော်6ပါးအတွက်ဘုံမမာတင်တင်ငန်းတွိစုံတစုံစီလှူဒန်းကြခြင်းအနုနာယကစာချာဘုန်းကြီး6ပါးနဲ့ကနဝဇကစာချာဘုန်းကြီး10ပါးအလုံး14ပါးသောတန်ဃာတော်ရှင်မြတ်စာချာဆရာတော်တို့အားလည်းပဲ1000ကျပ်စီ1000ကျပ်စီအပြင်3000-4000ကျပ်သောပစ္စည်းဝတ္ထုများကိုဆက်ကပ်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုအဖွားဖြစ်သူဖွားပုံညာဝတီယာအမှုထားပြီးတော့ဥတန်ဝင်ဒေါ်လာလာချင်းတမိမာရှင်ရှင်ဦးမိသားစုတို့ကဓမ္မပူဇာအဖြစ်နဝကမ္မတသိန်းကျပ်လှူဒန်းကြခြင်းနိုင်ကဆရာတော်6ပါးအားလည်းပဲတပါးတပါးလျင်3000ကျပ်စီလှူဒန်းခြင်းကုသိုလ်ပြုဖက်ပါရမီဖြည့်ဖက်များဖြစ်ကြတဲ့ကိုကျော်မျိုးဟိမသီရီအောင်တမိမဟံမီရှင်လက်မအူမိသားစုကလည်းပဲမြတ်ဆက်ကြာကြောင်းတိုက်နှစ်20ပြည့်မဂ္ဂဇင်းစာဆောင်ထုတ်ဝေရန်အတွက်နဝကမ္မ3သိန်းကျပ်လှူဒန်းကြခြင်းဆရာတော်ကလည်းပဲနဝကမ္မ2000ကျပ်လှူဒန်းခြင်းဥပါလွန်တော်ငွေလှရွှေပြားချိုခြင်းမိသားစုကဓမ္မပူဇာဖြင့်2000ကျပ်ကိုကျော်ငယ်မဝဝထေမိသားစုက3သိန်းကျပ်မမှုမှုခိုင်မမိမိမူမြတ်တကုံအထေဆိုင်မိသားစုကနဝကမ္မ1000ကျပ်ဥဟံမြင့်ဒေါခင်နှင်းသက်တမိမာနှင်းနန္ဒာမြင့်မိသားစုတို့က1000ကျပ်မိခင်ကြီးဒေါလကြီးမြင်းမျိုးကလည်းပဲသွမ်းပရိသာပင်ဖြင့်1000ကျပ်မမြက်တီတာကလည်းမမြက်တီတာမြင်းမျိုးကလည်းသွမ်းပရိသာပင်1000ကျပ်ဒေါတင်ဝင်းနှင့်တူမာများဂရိပါရွာမိသားစုကမြတ်ဆက်ကြံနိုင်ကဆရာတော်ဟာ9000ကျပ်ဥထွန်းတော်ရွှေကြီးရဲပြင်းအထယ်ဆက်ဂရိပါရွာမိသားစုက3000ကျပ်ဆိုပြီးတော့အလုံးစုပေါင်းပြီးတော့လှူဒန်းကြတယ်ပေါ့ဘုန်းကြီးရဲ့မေတော်ကြီးကလည်းပဲဘုန်းကြီးအတွက်ဘုန်းကြီးရဲ့မွေးလာဖြစ်တဲ့တရင်ကျိုလာမှာတက်နိုင်တယ်မြကိုချမ်းမှာစိတ်ချမ်းသာစွာနဲ့သာသနာကျိုးလောကကျိုးကိုတိုးပြီးတော့ဆောင်ရွက်နိုင်ပါစေဆိုတဲ့စိတ်ထားနဲ့နှစ်စဉ်ကတ်လာခဲ့တယ်ပေါ့အဲ့တော့မေတော်ကြီးနဲ့တကဝအာလုံးသောပါရမီဖြည့်ဖက်မိသားစုများကိုဘုန်းကြီးအနေနဲ့ဗာတရားဟောကြားပေးမလဲဆိုတော့မနေ့ကတုန်းကအနီးဝေးဆိုတဲ့တရားတော်ကိုဟောကြားခဲ့တယ်ဒီနေ့အဲ့ဒီတရားတော်နဲ့ဆက်ဆက်မှုရှိနေတဲ့ စုလာသူပ္ပတာရဲ့ဘဝဖြစ်ရဲ့အထုပ်ပတ်ကိုဟောကြားပေးမယ်တရားနာမည်ကအာဇာနီစုလာသူပ္ပတာဆိုတဲ့တရားကိုဟောပေးမယ်ပေါ့အဲ့တော့အာဇာနီစုလာသူပ္ပတာဆိုတဲ့တရားကိုနာကြားပြီးလို့ရှိရင်စုလာသူပ္ပတာကိုအာဇာနီဆိုတဲ့ဂုံပုံနဲ့ဘာဖြစ်လို့ဂုံပြုရတယ်လဲဒါလေးကိုလည်းပဲသဘောပေါက်သွားပါလိမ့်မယ်အဲ့တော့ဖျားဆားတဲ့သူတော်ကောင်းတွေကကမ္ဘာလောကကြီးအတွက်အကျိုးရှိအောင်တတဝါဒီကယ်တင်သွားခဲ့တဲ့အတွက်ဖယားရှင်ကတော့ကမ္ဘာလောကကြီးအတွက်အာဇာနီဖြစ်တော်မူခဲ့ပါတယ်ဒီလိုပဲဘုန်းကြီးတို့ရှေးရှေးသောအနောယထာစတဲ့မင်းနေရာလေးပဲတကမ္ဘာလုံးအတွက်မဖြစ်တောင်မှမြန်မာနိုင်ငံအတွက်အာဇာနီဖြစ်အောင်ကြိုးစားသွားခဲ့ကြပါတယ်အဲ့တော့မိမိတို့လည်းပဲမိမိတို့အတိုင်းအတာနဲ့မိသားစုအတွက်ကိုရက်ကွက်အတွက်ကိုမျိုးနေအတွက်အာဇာနီဖြစ်အောင်ဘလို့စူးစမ်းတင်တယ်လို့ဒီလိုစိတ်ထားလေးတွေကိုကိုကိုစီစီတက်ဖို့ပြုပြင်တက်ဖို့နှလုံးသွင်းတက်ဖို့ဘုန်းကြီးကအာဇာနီစုလာသူပ္ပတာဆိုတဲ့တရားကိုယနေ့မနေ့ကနဲ့အဆက်ဆက်နေတဲ့တရားကိုပဲပြန်လည်ပြီးတော့ဟောကြားပေးမယ်အဲ့တော့ကိုကိုကိုဒီတရားကိုနာယူပြီးတော့ငါတို့ဟာဘသူအတွက်မိသားစုအတွက်ရက်ကွက်အတွက်လောကအတွက်သာသနာအတွက်ဘယ်တိုင်းတာအထိအာဇာနီစည်ရင်ဝင်ပြီလေဆိုတာဒါလေးကိုသုံးသပ်စေချင်လို့ပါအဲ့တော့အာဇာနီစုလာသူပ္ပတာဆိုတဲ့တရားနဲ့ဆက်ပြီးတော့ဘုန်းကြီးကအာဇာနီဆိုတဲ့ပုဂ္ဂိုလ်ပထမဆုံးဒါလေးကိုရှင်းပြပေးမယ်အဲ့တော့ပါဠိသက်ဝေါ်ဟာရဖြစ်ပေမဲ့ဘုန်းကြီးကမြန်မာပြည်ထံမှာဖွင့်ပြထားတဲ့အာဇာနီဆိုတဲ့သဘောတရားလေးကိုအရင်ဆုံးပြောပြပေးမယ်ပေါ့ကဲအလုံးအာဇာနီရဲ့အဓိပ္ပာယ်လေးတည်သွားအောင်ဘုန်းကြီးမြန်မာပြည်ထံမှာလာတဲ့အဓိပ္ပာယ်လေးကိုကြပြားလေးစီထားတယ်အလုံးလည်းချီပြီးတော့လိုက်ဆိုလိုက်သာမန်လူထက်စွမ်းရည်တက်မြင့်မြတ်လယုံနှလုံးကြီးသာမန်လူထက်စွမ်းရည်တက်မြင့်မြတ်လယုံနှလုံးကြီးအများအကျိုးရွတ်တယ်ဘူးကိုကျိုးစွန်လွတ်သည်အများအကျိုးရွတ်တယ်ဘူးကိုကျိုးစွန်လွတ်သည်လောကလူရွာရှားခဲပါမဘာအာဇာနီလောကလူရွာကြာခဲ့ပါမဘာအာဇာနီဒါဘုန်းကြီးတို့မြန်မာပြည်ထံမှာလာတဲ့အတိတ်ပဲတကယ်လည်းပဲသဘာဝကြတဲ့ဖယားရှင်ရဲ့ဆိုလိုချက်နဲ့လည်းပဲညီညွတ်တဲ့အာဇာနီရဲ့အတိတ်ပဲပါအဲ့တော့အာဇာနီဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်တယ်လဲဆိုရင်အင်္ဂါ2ချက်ရှိပါတယ်အင်္ဂါ2ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုအာဇာနီလို့ဒီလိုခေါ်ရပါတယ်အဲ့တော့နံပါတ်1ကဘာလဲဆိုတော့သာမန်လူထက်စွန့်ရည်တက်မြင့်မြတ်လယုံနှလုံးကြီးတဲ့အာဇာနီဆိုတာကနံပါတ်1သာမန်ထက်လယုံကြီးနှလုံးကြီးထူးခြားထူးကဲသာလွန်ခြင်းဆိုတဲ့ဂုံအင်္ဂါနဲ့ပြည့်စုံနေတဲ့ခုခေတ်မှာတော့လယုံကြီးဆိုတာကကျမ်းမာရေးအတန်အသင့်ကောင်းတယ်လုံနိုင်စွမ်းနိုင်ရှိတယ်ဆိုရင်ဒါလယုံကြီးနဲ့ထိုက်လျောက်ပြည့်စုံတာပါပဲအဲ့တော့နှလုံးကြီးဆိုတာကတော့မြင့်မြတ်တဲ့စိတ်ထားတွေအများကြိုးဆောင်ရွက်ခြင်းနဲ့စိတ်ထားတွေဒီလိုမြင့်မြတ်တဲ့နှလုံးကြီးနဲ့လည်းပဲပြည့်စုံခြင်းနဲ့ဒါကြောင့်နံပါတ်1အနေနဲ့သာမန်ထက်လယုံကြီးနှလုံးကြီးထူးကဲသာလွန်ခြင်းနဲ့ဒီအင်္ဂါနဲ့ပြည့်စုံရင်အာဇာနီပါတဲ့ကောင်းပြီလယုံကြီးနှလုံးကြီးနဲ့ပြည့်စုံပါရဲ့သာမန်ပုဂ္ဂိုလ်တွေသာလွန်ပါရဲ့ဒါလောက်နဲ့အာဇာနီဖြစ်ပြီလားဆိုတော့မဖြစ်သေးပါဘူးတဲ့ဒုတိယအင်္ဂါကအများအကျိုးရွတ်တယ်ဘူးကိုကျိုးစွန့်လွတ်သည်တဲ့ကိုယ့်ရဲ့လယုံကြီးနှလုံးကြီးကိုသုံးချပြီးတော့ကိုစွန့်အားရှိသည်မအမျိုးဘာသာသာသနာအတွက်ကိုကျိုးစွန့်လွတ်ပြီးတော့ဆောင်ရွက်ခြင်းတဲ့ဒီအင်္ဂါ2ချက်နဲ့ပြည့်စုံမှာအာဇာနီလို့ခေါ်ရပါတယ်ဘုန်းကြီးတို့တချို့ဆိုလို့ရှိရင်လယုံကြီးနှလုံးကြီးပြည့်စုံတယ်အဲ့တော့ဘလိုလဲဆိုတော့ပညာတွေတက်တယ်ဆရာဝန်ကြီးတွေဖြစ်တယ်အင်ဂျင်နီယာဖြစ်တယ်ယာတုအာဏာတွေအကြီးကျယ်ထိတ်ဆုံးကနေရောက်နေတယ်သို့တော့ဒီပုဂ္ဂိုလ်တွေဟာဒီယာတုအာဏာဒီစည်းစိမ်ဥစ္စာဒီအခွင့်အရေးဒီပညာတွေကိုသုံးချပြီးတော့ကို ကိုမိသားစုအတွက်ကိုယ်အတွက်ချမ်းသာဖို့တဘူတဲကိုကြည့်တယ်ဆိုရင်ဒီပုဂ္ဂိုလ်မျိုးကဒုတိယအင်္ဂါချုပ်ယွင်းသွားပါတယ်အာဇာနီလို့မခေါ်နိုင်ပါဘူးတဲ့ဒါကြောင့်မို့အာဇာနီဆိုတာတာမန်ထက်လက်ရုပ်ရည်နှလုံးရည်ထူးကြီးကဲတာလွန်ခြင်းနံပါတ်နဲ့ဒီလက်ရုပ်ရည်နှလုံးရည်ကိုသုံးချပြီးတော့အများကျွတ်အတွက်တက်ဆွန်ကြိုးပမ်းခြင်းတဲ့သူ့ကိုအကြောင်းပြုပြီးတော့အမျိုးဘာသာသာသနာလောကီ င်ကအာဇာနီကိုဘယ်လိုသဘောရှိတယ်လဲဆိုတော့ဒုံလဘောပုရိသာဇင်ညောနာသောတပတ္ထဇာယတိယထာသောဇာယတိတိရောတံကုလံဒုက္ခမေတတိတဲ့အာဇာနီဆိုတာရာခဲပါတယ်တဲ့မျိုးတိုင်းရွာတိုင်းနေရာတိုင်းအမျိုးတိုင်းအာဇာနီမဖြစ်ပေါ်နိုင်ပါဘူးတဲ့ယထာသောဇာယတိတိရောတံကုလံဒုက္ခမေတတိတဲ့အာဇာနီတယောက်ထွန်းပေါက်လာပြီဆိုလို့ရှိရင်တဲ့သူဖြစ်ပေါ်လာတဲ့ဒေတာသူဖြစ်ပေါ်လာအမျိုးကိုသိပြီးတော့ချမ်းသာစေနိုင်တယ်ဘလောက်ထိချမ်းသာစေနိုင်တယ်လဲဆိုရင်နိဗ္ဗာန်ချမ်းသာထိရစေနိုင်ပါတယ်တဲ့အာဇာနီဆိုတာရာခဲတယ်ဖြစ်ပေါ်လာလို့ရှိရင်လည်းပဲသူ့ကိုကြောင်းပြုပြီးတော့တစ်မျိုးလုံးတစ်ဆွေးလုံးတစ်လောကလုံးကြီးပွားချမ်းသာသွားကြပါတယ်တဲ့ဒါကိုအာဇာနီလို့ခေါ်ရပါတယ်ဆိုမြတ်စွာဘုရားကလည်းတန်မာပရတနေရာမှာဟောကြားခဲ့တယ်ပေါ့အဲ့တော့ဘုန်းကြီးတို့စစ်ကြည့်ပေါ့ဘုန်းကြီးတို့ဖះရှင်ဟာယောက်ျားမြတ်မဟာအာဇာနီမဟာပုရိသအာဇာနီတဲ့ဘုန်းကြီးတို့ဖះရှင်ဟာဘုန်းကြီးတို့ဖះရှင်ရဲ့လယုံကြီးနှလုံးကြီးပြောလို့ကိုမရပါဘူးအတူမရှိအောင်မြင်မြတ်တော်မူခဲ့တယ်အဲ့တော့အများကျိုးဘလောက်တည်ပိုးခဲ့တယ်လဲဆိုတော့ခုတကယ်လို့များဘုန်းကြီးတို့ဖះရှင်ကမပွင့်ခဲ့ရင်ဘာတွေဖြစ်မလဲကုသိုလ်အကုသိုလ်ဆိုတာဘလို့မှန်းတောင်းသိမှာမဟုတ်ဘူးဘုန်းကြီးတို့လူတွေနဲ့ဒီပြန်မာရီမြတ်စွာဘုရားကိုကြောင်းပြုပြီးတော့မဖို့နိဗ္ဗာန်ရပြီးတော့အပေတကားတွေပိတ်သွားတဲ့တတ္တဝါတွေရေတွက်လို့မရပါဘူးအသင်ချေပါမြတ်စွာဘုရားကိုကြောင်းပြုပြီးတော့အဝီစီငရဲကြမဲ့အင်ဂူလီမာလာစတဲ့ပုဂ္ဂိုလ်တွေဘုရားရှင်ကိုကြောင်းပြုပြီးတော့ငရဲမကြဘဲနဲ့မိပင်မိခင်ကိုမတတ်တော့ဘဲနဲ့ယန္တာဖြစ်ပြီးတော့နိဗ္ဗာန်ဆံဝင်သွားကြတယ်ဒါကြောင့်ဘုရားရှင်ကိုကြောင်းပြုပြီးတော့တတ္တဝါတွေအပေကြမဲ့တတ္တဝါတွေအပေတကားတွေပိတ်ကုန်ကြတယ်။မဟုတ်နိဗ္ဗာန်ကိုမျက်မှောက်ပြုကုန်ကြတယ်။နေရွာသူဂတိကိုလာကုန်ကြတယ်ဆိုတော့မြတ်စွာဘုရားလောက်လောကကြီးမှာကောင်းကျိုးဆောင်ရွက်တဲ့ပုဂ္ဂိုလ်ဘယ်သူရှိမလဲ။ဒါကြောင့်မြတ်စွာဘုရားဟာတကယ်လောကကြီးထဲမှာတစ်လောကလုံးအတွက်32ဘုံတစ်ခုလုံးအတွက်ဘုရားရှင်ဟာမဟာပုရိသယောက်ျားမြတ်အာဇာနီမြတ်ပါတဲ့။ဒါဘုရားရှင်ဟာတလောကလုံးတို့အာဇာနီဖြစ်နေပေါ်ထွန်းသွားတယ်။လယုံကြီးနှလုံးကြီးသူများတဲ့သာလွန်နေအများကျိုးကိုပရိနိဗ္ဗာန်ဆံမဲ့နေ့အထိကျင်းမာရေးကောင်းတော်မမူဘဲနဲ့မြတ်စွာဘုရားရှင်ဟာဆောင်ရွက်သွားခဲ့တဲ့အတွက်ဘုရားရှင်ဟာတလောကလုံးရဲ့အာဇာနီတဲ့ဒါလေးကိုမျက်စိနဲ့မြင်ကြည့်အာယုံပြုလိုက်ပါ။နောက်တစ်ခါဘုန်းကြီးတို့အနောယထာမင်းမြတ်ကိုကြည်လိုက်အနောယထာမင်းစောကိုကြည်လိုက်။နောယထာမင်းစောဟာတလောကလုံးရဲ့အာဇာနီတော့မဟုတ်ဘူးပေါ့။ဘုသူ့ရဲ့အာဇာနီတဲ့မြန်မာပြည်သူပြည်သားတွေရဲ့အာဇာနီတဲ့ဘုန်းကြီးတို့ဘာသာရေးတစ်ခုလေးစဉ်းစားကြည့်လိုက်ပထမမြန်မာနိုင်ငံတော်ကြီးကိုတည်ထောင်ခဲ့တဲ့နောယထာမင်းပုဂံခေတ်ကဘုန်းကြီးတို့အရေးကြီးတွေကိုကိုယ်ကိုယ်စီးကပ်ရတဲ့မြန်မာလူမျိုးတွေဝန်နေစီရကောင်းလိုက်တာအရေးကြီးတွေကလက်နက်တွေဘာတွေနဲ့ချင်းချောက်ပြီးတော့ဇို့အတင်းသူတို့ဝါဒကိုသွတ်သွင်းပြီးတော့မင်္ဂလာဆောင်ပြီးလို့ရှင်ပန်းဦးဆက်ရတဲ့လေးချက်တွေကိုပြိုးထောင်ပေးခဲ့တယ်ဘုန်းကြီးတို့နောယထာမင်းဟာရှင်အရဟံနဲ့တွေ့ဆုံ권ဖူးမြော်권ရပြီးပြီဆိုတာနဲ့တပြိုင်နက်အရေးကြီးသာသနာကိုအမြင့်ပြည့်အောင်ခြေမုံသွားခဲ့ပါတယ်အဲ့တော့နောယထာမင်းအရေးကြီးသာသနာကိုအမြင့်ပြည့်အောင်ခြေမုံခဲ့တဲ့အတွက်ယနေ့ဘုန်းကြီးတို့တန့်စင်တဲ့ထေရဝါဒသာသနာကိုစီကပ်ကိုးကွယ်권ရတယ်ဖယားတရားသံဃာအစစ်မှန်ကိုစီကပ်권ရတယ်တရားတွေနာယူ권ရတယ်တရားတွေရှုမှတ်권ရတယ်မိဘဂုံကျေးဇူးယတနာသုံးပါးရဲ့ဂုံကျေးဇူးတွေတည်ခွင့်ရတယ်ကျေးဇူးဆက်ခွင့်ရတယ်ဒါဘုသူ့ရဲ့ကျေးဇူးလေအနောယထာမင်းရဲ့ကျေးဇူးတဲ့အနောယထာမင်းရဲ့ကံဓာရှင်အရဟံရဲ့ကံဓာဟူတာပယ်နှုတ်လိုက်လို့ရှိရင်ဘုန်းကြီးတို့ယနေ့ချိန်ထိအရေးကြီးဝါဒများထွန်ကားခဲ့မြန်မာနိုင်ငံအထူးသဖြင့်အမျိုးသမီးတွေသိပ်ပြီးတော့နင်းနာလွန်ပါတယ်ခုတော့နောယထာမင်းရဲ့ကျေးဇူးကြောင့်တန့်စင်တဲ့ထေရဝါဒသာသနာကြီးကိုကိုးကွယ်ခွင့်ရပြီဆိုတော့နောယထာမင်းဟာဘုန်းကြီးတို့ယနေ့အသက်ရှိနေတဲ့ဘုန်းကြီးတို့တွေတရားဒဂမတို့တွေအတွက်မုံမြတ်တဲ့တန်ဆင်းတဲ့သာသနာတော်ကြီးနဲ့ထိတိကျွင့်ရအောင်ဘယ်သူလှုပ်ပေးခဲ့တယ်လဲဆိုရင်အနောယထာမင်းလှုပ်ပေးခဲ့တယ်။ဒါကြောင့်နောယထာမင်းဟာဖျားရှင်တို့တလောကလုံးရဲ့သ 32 ဘုံတစ်ခုလုံးရဲ့အာဇာနည်မဖြစ်ပေမဲ့နောယထာမင်းဟာမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အာဇာနည်ဆိုတာဖြစ်ပေါ်သွားခဲ့ပါတယ်အဲ့တော့နောယထာမင်းဟာကိုကျိုးဆွန့်လွတ်ပြီးတော့လုပ်ခဲ့တယ်လက်ယုံကြီးနှလုံးကြီးပြည့်စုံခဲ့တယ်နောက်ဆုံးအမုန်းခံပြီးတော့အကြီးကြီးတွေရဲ့ရန်နေအင်မတန်မှများတဲ့ထဲကနေခြေမုန်းပြီးတော့လောကကျိုးကိုဆောင်ရွက်ခဲ့တယ်တဲ့ဒါကြောင့်နောယထာမင်းဟာလည်းပဲမြန်မာနိုင်ငံရဲ့အာဇာနည်ပုဂ္ဂိုလ်မြတ်တစ်ပါးဆိုပြီးတော့ယနေ့တိုင်းအောင်နောယထာလန်းနောယထာဘာစသည်ဖြင့်နောယထာမင်းရဲ့ကုန်ကျေးဇူးတွေကိုအောက်မေ့တော်အဖြစ်မြန်မာနိုင်ငံမှာအနောယထာဆိုတဲ့နာမည်နဲ့မှဲ့ခေါ်ထားတဲ့နေရာဌာနတော်တော်များများရှိနေခဲ့ပါတယ်အဲ့တော့ဒါဘာလဲဆိုတော့အနောယထာမင်းဟာမြန်မာနိုင်ငံရဲ့အာဇာနည်တဲ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကြည်လိုက်တန်ဃာတော်ရှင်မြတ်တွေဆိုရင်ဘုန်းကြီးတို့ခုစာတင်စာချနေတယ်ဖျားရှင်လက်ထက်ဖျားရှင်ပြိဋ္ဌိပံဆံပြီးတဲ့နောက်ဘုန်းကြီးတို့ကြည်လိုက်ရင်ရှင်မာကတပတို့ရှင်အာနန္ဒာတို့အရှင်နုရုဒ္ဓတို့ယဟနာရှင်မြတ်ကြီးတွေဟာတရားကြီးပဲအာမထုတ်ပဲနဲ့ဖလသမပတ်ဝင်စားပြီးတော့တရားချမ်းသာနဲ့ကြောင်းကြမဲ့မနေခဲ့ပဲနဲ့ပါလုပ်ခဲ့တယ်။တန်ခိုင်နာတင်ပွဲကြီးပြီးတဲ့အခါအရှင်နုရုဒ္ဓကအင်ဂုတ္တရနိကေကိုတပည့်ဆက်ဆက်ပို့ချပေးပါ။နောက်ပြီးတော့ရှင်အာနန္ဒာရဲ့တပည့်ဆက်ဆက်ကိုရှင်အာနန္ဒာကိုယ်တော်မြတ်ကဒီဃနိကေကိုပို့ချပါ။နောက်ပြီးတော့ဝီနိပိတကကိုရှင်ဥပါလိကတပည့်ဆက်ဆက်ကိုပို့ချပါဆိုပြီးတော့ရဟန္တာရှင်မြတ်ကြီးတွေပါလုပ်ခဲ့တဲ့ဒီတောင်ခွဲဝေယူပြီးတော့တမပချမ်းသာလေးနဲ့အေးအေးချမ်းချမ်းမနေဘဲနဲ့ရဟန္တာကြီးတွေဖြစ်ပါလျက်နဲ့စာပေတွေကိုပို့ချခဲ့တယ်။ယနေ့ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေပြန်မှန်းခံပြီးတော့အငတ်ခံပြီးတော့စာတင်တိုက်ကြီးတွေပို့ချတယ်စာတင်တိုက်အများစုဟာဆင်းရဲကြပါတယ်။အ ਨੇ စုစာတင်တိုက်ပဲပြည့်စုံကြပါတယ်။အဲ့တော့တန်ဃာတော်ရှင်မြတ်တွေဟာဒီလိုစာတင်စာချလှုပ်လိုက်တဲ့အတွက်တမကတိကတွေပေါ်လာတယ်တရားဓမ္မတွေကိုတရားဟောပေးကြတယ်တရားပြတဲ့ဆရာတော်တွေပေါ်လာတယ်တရားဓမ္မတွေကိုတရားပြပေးကြတယ်အဲ့တော့တရားရှုမခွင့်နေရတယ်တရားနာယူခွင့်နေရတယ်အသိဉာဏ်တွေတိုးလာတယ်ဘုသူကျေးဇူးလေတန်ဃာတော်ရှင်မြတ်တွေကျေးဇူးတဲ့ဒါကြောင့်တန်ဃာတော်ရှင်မြတ်တွေဟာလည်းပဲမိမိတို့ဗုဒ္ဓဘာသာဝင်နေတဲ့တကွာအားလုံးသောပုဂ္ဂိုလ်တွေအတွက်အပေတကားတွေပိတ်အောင်အသိဉာဏ်တွေတိုးပွားအောင်မတ်ဖို့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်အကျိုးတွေဆောင်ရွက်နေတဲ့အတွက်ဒါသာသနာအာဇာနည်ပါတဲ့ဘုန်းကြီးတို့ဒီကြောင်းတိုက်တန်ဃာတွေကိုပဲကွက်ပြီးတော့ကြည်လိုက်ဒီကြောင်းတိုက်ကဘုန်းကြီးတို့စိတ်ထားမြင့်မြတ်တဲ့စာပေတတ်တဲ့တန်ဃာတွေကိုတနိုင်တဲ့မြဖော်ထုတ်ပေးနေတယ်သူတို့တနိုင်ငံလုံးပြန့်ပြီးတော့လူသားတွေရဲ့အကျိုးကိုဆောင်ရွက်ပြီးဆိုရင်ဒီတန်ဃာတော်ရှင်မြတ်တွေဟာလည်းပဲမြန်မာနိုင်ငံသာသနာအတွက်ဗုဒ္ဓဘာသာဝင်တွေအတွက်အာဇာနည်ဖြစ်ပြီးတဲ့လက်ယုံကြီးနှလုံးကြီးထိုက်လျောက်ပြည့်စုံပြီးတော့အများကျိုးအတွက်သာသနာတော်ကြီးမပြောက်ပြက်အောင်ဝိုင်းဝန်းပြီးတော့သင်အန်းပို့ချဟောပြစောင့်ရှောက်နေကြတဲ့တန်ဃာတော်ရှင်မြတ်တွေဟာလည်းသူတိုင်းတာနဲ့တူအာဇာနည်ဖြစ်သွားကြပါတယ်။အဲ့တော့ယနေ့ဒီနေ့ကုသိုလ်ကောင်းမှုပြုကြတဲ့အာယုံစွမ်းကုသိုလ်ရှင်တွေ၊နေစွမ်းကုသိုလ်ရှင်တွေ၊ပါရမီဖြည့်ဖက်ဓမ္မဒါနကုသိုလ်ရှင်တွေလည်းကိုယ့်ကိုယ်ကိုစစ်ကြည့်လိုက်။အဲ့တော့ကိုယ့်ကိုယ်ကိုစစ်ကြည့်လိုက်လို့ရှိရင်ကိုယ်ကမိသားစုတစုအတွက်ဇနီးအတွက်ခင်ပွန်းအတွက်သာသမီအတွက်ပညာရေးတွေမြင့်လာအောင်စိတ်တည်းကောင်းလာအောင်စာဝဏ္ဏီပြည်လည်အောင်ဆောင်ရွက်ပေးပါတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာမိသားစုတစုအတွက်အာဇာနည်လို့ဒီလိုခေါ်ရတာပဲအဲ့တော့နည်းနည်းလေးအဆင့်တိုးကြည့်လိုက်ရဲရွာကောင်းကျိုးအတွက်ရဲထဲရွာထဲမှာလှုပ်ရှားရှိတာငွေအားလူအားနဲ့ကူညီတယ်ရဲထဲမှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကူညီတယ်ဒါဆိုရင်ရက်ွက်အတွက်အာဇာနည်ဖြစ်ပြီလို့ဒီလိုသုံးသပ်လို့ရပါတယ်ဒီတဲ့တစားတိုးကြည့်လိုက်ဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေကိုမိမိတို့တန်နိုင်နဲ့မြပစ္စည်းတွေနဲ့လှူဒန်းကြတယ်။နောက်ပြီးတော့တန်ဃာတော်ရှင်မြတ်တွေကိုမိမိတို့စွမ်းအားရှိတဲ့မြကာယဉာဏ်အားနဲ့ဝိုင်းဝန်းပြီးတော့သာသနာတိုးတက်အောင်ဆောင်ရွက်ကြတယ်။မိမိတို့ထောက်ပံ့လိုက်တဲ့တန်ဃာတော်ရှင်မြတ်တွေကနိုင်ငံမှာရှိနေတဲ့ဗုဒ္ဓဘာသာဝင်တွေ၊တကဘာလုံးမှာရှိနေတဲ့ဗုဒ္ဓဘာသာဝင်တွေကိုအသိဉာဏ်တွေဖြန့်ပေးမယ်။သာသနာတော်ကြီးရှိအောင်ဆောင်ရွက်ပေးမယ်ဆိုရင်ဒီသာသနာရှိအောင်လုပ်တဲ့နေရာမိမိတို့လည်းတတတားပါဝင်တော့မိမိတို့လည်းမြန်မာနိုင်ငံအတွက်တရတအားအနေနဲ့အာဇာနည်ဆိုတာဒီလိုခေါ်လို့ရသွားပါတယ်။တကယ်လို့ပြောင်းမြန်ပြန်ကြည့်လိုက်။မိမိကိုယ်ကိုပြန်ပြီးတော့သုံးသက်ကြည့်လိုက်။ကိုယ့်ပတ်ဝန်းကျင်ရဲ့လူတွေကိုသုံးသက်ကြည့်လိုက်။ဒီပုဂ္ဂိုလ်ဟာသူ့ကိုအကြောင်းပြုပြီးမိသားစုစိတ်ဆင်းရဲနေပါတယ်။မိဘတွေစိတ်ဆင်းရဲနေပါတယ်။မိဘအကျိုးမိသားစုအကျိုးဘာမှမဆောင်ရွက်ပါဘူး။သာသနာအကျိုးဘာမှမဆောင်ရွက်ပါဘူး။ရက်ွက်အကျိုးမဆောင်ရွက်ပါဘူးဆိုရင်ဒီပုဂ္ဂိုလ်ကဘယ်သူ့အတွက်မှအာဇာနည်မဟုတ်ပါဘူး။ အဲ့တော့နိတိစကားနဲ့ပြောလို့ရှိရင်ဒီပုဂ္ဂိုလ်ကြီးကဘာလဲဆိုတော့မိခင်ကစွန့်ပစ်လိုက်တဲ့မစင်တော်နဲ့ဒါဘုန်းကြီးကလှုပ်ကြံပြောတာမဟုတ်ဘူးနော်စာပေမှာပါတယ်နိတိတွေမှာပါတယ်အဲ့တော့ကိုယ့်ကိုယ်ကိုအာဇာနည်ဖြစ်အောင်ကြိုးစားရမယ်မိခင်ကစွန့်ပစ်လိုက်တဲ့မစင်တော်မျိုးဘဝမရောက်အောင်ကြိုးစားရတယ်အဲ့တော့တချို့ကိုယ်ပဝန်းကျင်ကြည့်လိုက်ပုဂ္ဂိုလ်တရားကိုကြောင်းပြုပြီးတော့မိသားစုတွေစိတ်ဆင်းရဲလိုက်တာမိဘတွေစိတ်ဆင်းရဲလိုက်တာသာသမီတွေသူ့ကိုကြောင်းပြုပြီးတော့ဘာမှတိုးတက်မှုမရှိဘူးသာသမီမွေးထားပြီးတော့ပြစ်ထားဒီသာသမီတွေကရက်ွက်တဲ့လောကထဲမှာအမိုက်တုံးတပွဲဖြစ်ပြီးတော့သူများနှောက်ယှက်ပေးနေကြတယ်။ဒါဆိုလို့ချင်းဒီပုဂ္ဂိုလ်တွေကဘုသူ့အတွက်မှာအာဇာနည်မဖြစ်ပါဘူး။မဖြစ်တဲ့ပြင်ဒီပုဂ္ဂိုလ်မျိုးကမိခင်ကစွန့်ပစ်လိုက်တဲ့မစင်တုံးမှာတဲ့လောကီဒုက္ခပေးဖို့မွေးလာတယ်လို့ဒီလိုပြောလို့ရပါတယ်။ဒါကြောင့်ဒါလေးတွေကိုဘုန်းကြီးကကိုယ့်ကိုယ်ကိုဘယ်တိုင်းတာအထိအာဇာနည်ဖြစ်အောင်လုပ်ပေးပြီးပြီလဲ။မိသားစုအတွက်ငါအာဇာနည်ဖြစ်ပြီလား။ရက်ွက်အတွက်အမျိုးဘာသာသာသနာအတွက်ဘယ်တိုင်းတာဒီအာဇာနည်ဖြစ်ပြီလေဒါမျိုးလေးတွေသုံးသပ်ရမယ်အာဇာနည်မဖြစ်ဘဲနဲ့မစင်တုံးဖြစ်နေတဲ့ပုံကိုယ်တွေကိုလည်းကိုကနေသင်္ကန်းစာယူပြီးတော့ကိုသားသမီးကိုမျိုးဆက်ကိုအတိုင်းဝိုင်းမှာမစင်တုံးတွေမဖြစ်အောင်အာဇာနည်ပုံကိုယ်တွေဖြစ်အောင်ပြုပြင်နိုင်ဖို့အတွက်ဘုန်းကြီးကဒါအာဇာနည်ဆိုတဲ့အဓိပ္ပာယ်လေးကိုပြောပြခြင်းဖြစ်တယ်ပေါ့ကဲအားလုံးတစ်ခေါက်လိုက်ဆိုသာမန်လူထက်စွမ်းရည်တက်မြင့်မြတ်လယုံနှလုံးရည်အများအကျူရွတ်တယ်ဘူးကိုကျိုးစွန့်လွတ်သည်လောကလူရွာကြာခဲ့ပါမှတ်ပါအာဇာနီဒါဘုန်းကြီးတို့မိဘတွေဆရာသမားတွေတတိထားတဲ့အချက်ကလေးတွေဘုန်းကြီးတို့လည်းပဲစာသင်တိုင်းလုပ်နေတယ်တန်ဃာတွေမွေးထုတ်နေတယ်ပညာတဲ့သူတော်ကောင်းသာသနာအတွက်အကျိုးရှိတယ်ဆိုရင်ဒါအာဇာနည်ထုတ်လုပ်တဲ့စက်ယုံလို့ဘုန်းကြီးတို့ကြောင်းတိုက်ကိုနာမည်တက်လို့ရပါတယ်တကယ်လို့ဘုန်းကြီးတို့မွေးထုတ်လိုက်တဲ့တန်ဃာတွေကအင်မတန်မှဆိုးသွမ်းနေတယ်သာသနာအကျိုးလောကအကျိုးကိုမပြုတ်ဘူးဆိုရင်ဒါမစင်တုံးတွေထုတ်လုပ်နေတဲ့စက်ယုံလို့ဒီလိုသုံးသပ်လို့ရပါတယ်တရားဓမ္မတွေအနေနဲ့လည်းပဲသုံးသပ်ကြည့်လိုက်ကိုယ့်ရဲ့မျိုးဆက်တွေကြည်လိုက်ကိုယ့်ရဲ့သားသမီးတွေတူတွေတူမတွေကိုကအာဇာနည်ဖြစ်အောင်လုပ်ပေးနိုင်ပါတယ်ဒါဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကြီးကမုံမြတ်တဲ့အာဇာနည်တွေဖြစ်သွားတာပဲဒီလိုမှမဟုတ်ဘဲနဲ့ကိုယ့်ရဲ့မျိုးဆက်တွေကလောကသာသနာအတွက်အနှောက်ယှက်ပေးနေတယ်ပတ်ဝန်းကျင်ဒုက္ခရောက်အောင်လုပ်နေတယ်မိသားစုဒုက္ခရောက်အောင်လုပ်နေပါတယ်ဆိုရင်ဒါအာဇာနည်လုပ်တဲ့စက်ယုံမဟုတ်တော့ဘူးတဲ့မစင်တုံးတွေထုတ်လုပ်ပေးနေတာလို့ဒီလိုကွက်ကွက်ကွင်းကွင်းမြင်ရပါတယ်။ဘုန်းကြီးတို့တန်ခါးကြီးမြင်တဲ့လို့တိလရှင်ဆရာလေးတွေလည်းပဲဒီလိုအမြင်မျိုးနဲ့ကြိုးစားရမှာပဲ။အဲ့တော့တိလရှင်ဆရာလေးတွေကြိုးစားတယ်လို့ဒကာဒကမတွေလည်းပဲကိုကိုတိုင်းရောကိုယ့်ရဲ့မျိုးဆက်တွေရောအာဇာနည်ဖြစ်အောင်ထုတ်လုပ်ပေးရမှာပဲ။ဒါမှလောကကြီးထဲမှာမစင်နေအညစ်အကြေးတွေကင်းသွားပြီးတော့တန်ရှင်းသာယာသွားမယ်တဲ့။ဒါလေးကိုသိစေချင်လို့ဘုန်းကြီးကအာဇာနည်စုလသူပ္ပတာဆိုတဲ့တရားတွေကအာဇာနည်ဆိုတဲ့အပိုက်ကလေးကိုရှင်းပြခြင်းဖြစ်တယ်ပေါ့။ခုဒုတိယပိုင်းနေနဲ့စူလာသူပ္ပတာကိုဘုန်းကြီးကအာဇာနည်လို့ဘာဖြစ်လို့သုံးသပ်တယ်လဲဒီမျိုးသမီးရဲ့ဂုဏ်တွေဘလောက်ကြီးကျယ်တယ်လဲဒီမျိုးသမီးရဲ့ဘဝဖြစ်ရဲ့အထုပ်ပတ်တွေကိုဘုန်းကြီးဟောပြပေးမယ်မနေ့ကသူနဲ့ဆက်ဆက်တဲ့အဝေးနီးဆိုတဲ့အနီးဝေးဆိုတဲ့တရားကိုလည်းပဲတပုတ်ဟောပေးပြီးခဲ့ပြီပေါ့ဒီနေ့သူ့ရဲ့ဘဝဖြစ်ရဲ့အထုပ်ပတ်ကလေးကိုအထိုက်လျောက်ဟောပေးအောင်မယ်ဘုန်းကြီးတို့စူလာသူပ္ပတာဆိုတာကဖျားရှင်ရဲ့စေတဝန်ကျောင်းတကကြီးအနာတပိန်တထင်းနဲ့ကျောင်းအမကြီးပုံညာလက္ခဏဒေဝီတို့ရဲ့သမီးသုံးဦးရဲ့အလက်ဖြစ်ပါတယ်။နာတပိန်တထင်းမှာသမီးသုံးဦးသားတဦးတချို့ဒီကတွေလိုရကြတော့သားနှစ်ဦးလို့ဒီလိုပဲတွေ့ဘူးတယ်ပေါ့။အဲ့တော့သမီးသုံးဦးထဲမှာလက်ဖြစ်တဲ့ဇူလာသူပ္ပတာဘုန်းကြီးတို့သောတာပန်အရိယာသူတော်စင်နဲ့သူ့ရဲ့ဖခင်ကြီးကမြို့ထဲရွာထဲမှာလူတွေကဆုံးကက်ကုန်းကက်တွေလှုပ်တဲ့အခါတန်ဃာရီကနာတပိန်တတိတို့ဝိသာခာတို့စီမံတဲ့ဆုံးကိုစိတ်တန်းကြဖုံးပေးနိုင်တော့လူတွေကနာတပိန်တတိနဲ့ဝိသာခာမပါရင်အလှမပေးချင်ကြဘူးဒီတော့နာတပိန်တတိတို့ဝိသာခာတို့ကအိမ်အလုပ်တွေကိုပြေးပြီးတော့ပဝန်းကျင်ရဓမ္မမိတ်ဆွေတွေရဲ့လုပ်ငန်းတွေကိုသွားပြီးတော့စီစဉ်ကူညီလေးရှိတယ်ပေါ့အဲ့တော့အိမ်ဒီမှာလည်းပဲယဟန်2000လောက်ဂီလာနာတန်ဃာရီအတွက်ခရီးသွားတန်ဃာရီအတွက်ဆုံးခံကိုယ်တော်တွေအတွက်တန်ခါ2000လောက်အတွက်ဝေယဝိစ္စချက်ပြုတ်လှူဒန်းနေတော့ဒီကိစ္စတွေကိုစူလာသူပ္ပတာကိုလွှတ်အပ်လိုက်ပါတယ်အဲ့တော့စူလာသူပ္ပတာဒီဝေယဝိစ္စအလုပ်တွေကိုအလုသမားတွေနဲ့ဦးဆောင်လုပ်ရင်းနဲ့ ပါလို့တည်းဆိုတော့တရားနာလိုက်တရားရှုမှတ်လိုက်နဲ့နောက်ဆုံးတော့သောတာပန်အရိယာသူတော်စင်ဖြစ်သွားတယ်တဲ့အဲ့တော့အင်မတန်ချက်မြတဲ့မိန်ကလေးပေါ့အဲ့တော့သောတာပန်ဖြစ်ပြီးတဲ့နောက်အိမ်တော်ကြဖို့ရအကြောင်းဖန်လာခဲ့ပါတယ်ပါလဲဆိုတော့ဘုန်းကြီးတို့သာဝတိမျိုးနဲ့ယူဇနာတရား20လောက်မှန်အားဖြင့်900ကျော်1000နီးပါးလောက်ဝေးတဲ့ဥက္ကမျိုးဟာဥက္ကတထေဆိုတာကတနေ့တော့နာတပိန်တထေရဲ့နေတဲ့သာဝတိမျိုးကိုလဲ900နဲ့ကုံသွဲဖို့ဆိုပြီးတော့ရောက်လာခဲ့ပါတယ်ရောက်လာတော့သူဟာနာတပင်တထေအိမ်မှာတဲခိုးတယ်ဘာဖြစ်လို့လဲဆိုတော့တိတ်ပြီးတော့ချစ်ကျွမ်းဝင်တဲ့တငယ်ချင်းတွေဖြစ်ခဲ့ဘူးတဲ့သူတို့ဟာเจ้าနေဘက်တငယ်ချင်းတွေပေါ့เจ้าနေဘက်တငယ်ချင်းတွေဆိုတော့ငငယ်ကဆရာတအိမ်ဆရာတဦးထံမှာအတူတကွာပညာသင်ကြားခဲ့တယ်သွားတူလာတူစာတူဥက္ကတထေလောင်းနဲ့နာတပင်တထေလောင်းသူတတတို့ဟာတိတ်ပြီးတော့ရင်းနှီးကျွမ်းဝင်ခဲ့ကြတယ်ဘလောက်ထိရင်းနှီးခဲ့တယ်လဲဆိုတော့ဂရိစကားတွေထားခဲ့တဲ့အထိကျွမ်းဝင်ခဲ့ကြတယ်တဲ့ငါတို့အရွယ်ရောက်လို့အိမ်တော်ရဲ့သားတွေမြန်ကြလို့ရှိရင်သားမွေးတဲ့ပုဂ္ဂိုလ်ကသမီးမွေးတဲ့ပုဂ္ဂိုလ်ကိုတောင်းခံလို့ရှိရင်သမီးမွေးတဲ့ပုဂ္ဂိုလ်ကသမီးကိုပေးရမယ်လက်ထပ်ပေးရမယ်လို့အဲ့လိုငငယ်ရွယ်ရွယ်လေးကဂရိစကားတွေပေးခဲ့ကြတယ်အဲ့တော့ခုလည်းပဲတိတ်ပြီးတော့ကျွမ်းဝင်တော့အနာတပင်တထေးရဲ့အိမ်ကိုဥက္ကတထေးရလဲ900နဲ့တူကုံသွဲလာရင်းနဲ့တဲခိုးတယ်။နာတပင်တထေးရလည်းပဲသမီးဖြစ်တဲ့ສຸລາທຸບັດတာကိုအဲ့ဒီချိန်မှာမဟာທຸບັດတာလည်းပဲအိမ်တော်ကြတောတာပန်ဖြစ်လို့ရောင်နောက်ဇဒုံးပါဆိုတဲ့အတိုင်းပဲခင်ပွန်းတင်နောက်လိုက်သွားတော့ສຸລາທຸບັດတာအဓိကဖြစ်နေတယ်ပေါ့။အဲ့တော့ສຸລາທຸບັດတာကိုနာတပင်တထေးရဥက္ကတထေးကြီးရဲ့ဝေယဝိစာတွေလှုပ်ဖို့ညွန်ကြားတယ်ခိုင်းနေပေါ့ဒီတော့ສຸລາທຸບັດတာလည်းပဲအင်မတန်မှတထေးသမီးဖြစ်ပေမဲ့လို့ကျွမ်းကျင်တော့ဩဃတထေးကြီးရဲ့ဝေယဝိစာရီစာဖို့တောက်ဖို့ဒီစီစဉ်ပေးတယ်ပန်းနံသားရီကိုတိုင်းသွေးပေးတယ်စီစဉ်ပေးတယ်နောက်ပြီးတော့ထမင်းစားနေတဲ့အချိန်မှာဆိုရင်ချိုးရည်အတွက်ကိုစီစဉ်ပေးတယ်အားလုံးကိစ္စတွေကိုဇူလာသူပတ်တာကဇူလာသူပတ်တာကဩဃတထေးအတွက်အားလုံးလုပ်ပေးတယ်တဲ့ဒီတော့ဩဃတထေးကြီးကဇူလာသူပတ်တာကိုတိတ်ပြီးတော့နှစ်သက်သဘောကျသွားတယ်အင်မတန်ထက်မြက်တဲ့အင်မတန်လိမ္မာရေးချရှိတဲ့အမျိုးသမီးဆိုတာမင်းကလေးဆိုတာသူသဘောပေါက်သွားတော့တနေ့တော့နာတပင်တထေးနဲ့စကားပြောတဲ့အချိန်မှာသူကတရီပေးစကားပြောတယ်တငယ်ချင်းနဲ့တို့ငငယ်တုန်းကဂရီစကားထားခဲ့တာမှတ်မိသလားအမှတ်မိတဲ့အကြောင်းတွေဘာတွေပြောပြီးတဲ့အခါနောက်ဆုံးတော့သူ့ရဲ့သားအတွက်ສຸລາທຸບັດတာကိုပေးပါတဲ့လက်ထပ်ပေးခြင်းပါတယ်ဆိုတော့ဘုန်းကြီးတို့နာတပင်တထေးအဲ့ဒီမှာအခက်တွေ့သွားပါတယ်ဘာဖြစ်လို့လဲဆိုတော့ဥက္ကတထေးရဲ့ဗုဒ္ဓဘာသာဝင်မဟုတ်ပါဘူးဘာသာကြားဖြစ်နေတယ်တဲ့အဲ့တော့ဘာသာကြားဖြစ်နေတော့သူ့ရဲ့တမီးဟာသောတာပန်အရိယာသူတော်စင်သောတာပန်ဆိုတာကဖရာဘောမှာအကျွမ်းမဲ့ယုံကြည်တယ်။တရားဘောမှာအကျွမ်းမဲ့ယုံကြည်တယ်။အရိယတန်ဃာတော်ရှင်မြတ်ဒီဘောမှာအကျွမ်းမဲ့ယုံကြည်တယ်။ငါးပါးတိလကိုခါဟုတ်ပစိုးလို့မြဲတယ်။အသက်တည်ရင်သေပြီစီဖရာတရားတန်ဃာမစွန့်နိုင်ဘူး။ငါးပါးတိလကိုမကျူးလွန်နိုင်ဘူး။ဒီလိုပုဂ္ဂိုလ်မျိုးစားတွေကဖြစ်နေတော့နာတပင်တတိတော်တော်ကိုစဉ်းစားရခတ်သွားတော့မြတ်စွာဘုရားတန်သွားပြီးတော့အကျိုးကြောင်းလျှောက်ထားတယ်တဲ့အဲ့တော့မြတ်စွာဘုရားကလည်းပဲတပ္ပဉ္စဉ္တဉ္ဇဉ်နဲ့ကြည်တော်မူလိုက်တဲ့အခါဘုန်းကြီးတို့ဥက္ကတတိဗုဒ္ဓဘာသာဝင်ဖြစ်ပြီးတော့ကျွတ်တန်းဝင်မဲ့ရေးကိုမြင်တော်မူတော့မြတ်စွာဘုရားကသဘောတူတဲ့သဘောမျိုးမင်ကြားတော်မူလိုက်တယ်ပေါ့လက်ခံတော်မူလိုက်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ဘုရားရှင်လည်းပဲလောကသားတွေအတွက်ပွင့်ထွန်းပေါ်ပေါက်တဲ့နေရာမှာမဖို့နိဗ္ဗာန်ရဖို့ဆိုတာဒီလမ်းကြောင်းတစ်ခုအတွက်မဟုတ်ပါဘူးလောကသားတွေအတွက်အစဉ်ပြေးဖို့လောကီစီးပွားရေးတွေပြေလည်ဖို့မိသားစုငြိမ်းချမ်းဖို့မြတ်စွာဘုရားပွင့်ထွန်းတော်မူလာခဲ့တာပါကုလည်းပဲဘုန်းကြီးတို့နာတပင်တတိယသမီးအတွက်ရတမေးတဲ့အခါမြတ်စွာဘုရားနဲ့သွားပြီးတော့လျှောက်ထားတော့မြတ်စွာဘုရားကမငင်းပယ်ပါဘူးအားလုံးစီစဉ်ပြီးတော့ပြေလည်အောင်လုပ်ပေးခဲ့တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ဟာတချို့ထင်တယ်လို့လောကုတ္တရာအတွက်တသက်ပွင့်လာတာမဟုတ်ပါဘူးလောကီလောကုတ္တရာကောင်းကျိုးအတွက်ပွင့်ထွန်းတော်မူခဲ့တာတဲ့ဒါလေးတွေဟာလည်းပဲတတိထားတဲ့နဲ့ဘုန်းကြီးကဘာဖြစ်လို့ပြောနေတာလဲဆိုတော့တချို့မျိုးသားမျိုးသမီးတွေကငငယ်ရွယ်ရွယ်နဲ့ကြောင်းကံဖရမသွားနဲ့ငငယ်ရွယ်ရွယ်နဲ့တရားအာမထုံနဲ့တို့ကြလောကစီစိမ်နေစီးပွားရေးတွေရှာရင်စိတ်မရှိဘဲနဲ့နေလိမ့်မယ်တိုးတက်မှုမရှိဘဲနေလိမ့်မယ်ဖရတရားတော်တွေသွားပြီးတော့လိုက်စားရင်စီးပွားရေးမလုပ်လို့တိုးတက်မှုမရှိဘဲနေလိမ့်မယ်ဒါမျိုးတွေထင်ကြတယ်တကယ်တော့မဟုတ်ပါဘူးဘုရားရှင်ကိုယ်တော်မြတ်ဟာလောကီလောကုတ္တရာကောင်းကျိုးအတွက်ပွင့်ထွန်းတော်မူခဲ့တာတဲ့မင်္ဂလာတုတ်တန်ထဲမှာ38ပြာမင်္ဂလာကိုလေ့လာကြည့်ရင်လောကီမင်္ဂလာတွေအများကြီးပါ ဇနီးကိုဘယ်လိုထောက်ပံ့ရမလဲ၊သာသမီကိုဘယ်လိုဆောင်ရှားရမလဲ။ဒါရီတိမြတ်စွာဘုရားက38ပြားမင်္ဂလာထဲမှာအသေးစိတ်ဟောကြားခဲ့ပါတယ်။ဒါကြောင့်အများထင်တယ်လို့တရားလိုက်စားလို့ရှိရင်လောကီစီးပွားရေးတွေဆုပ်ယုပ်နိုင်တယ်မတိုးတက်နိုင်ဘူးဆိုတာလုံးဝမဖြစ်နိုင်ပါဘူး။ခုလည်းပဲမြတ်စွာဘုရားကိုသွားတိုင်ပြီးတော့မြတ်စွာဘုရားကမင်ကြားချက်အရာနာတပင်တတိယဇနီးတဲ့နဲ့တိုင်ပြီးတော့တမီဖြစ်တဲ့ສຸລາທຸບັດຖາကိုဩဃတတိနောက်ကိုထည့်ဖို့လက်ထက်ပေးဖို့သဘောတူလိုက်တယ်ပေါ့နေကောင်းရတ္တာတွေရွေးလိုက်တယ်အဲ့တော့နေကောင်းရတ္တာတွေရွေးပြီးတဲ့အခါမှာဘုန်းကြီးတို့ဝိတာခါကိုဩဝါဒဆယ်ချက်ပေးတယ်တဲ့တကယ်တော့ဘုန်းကြီးတို့ဩဝါဒဆယ်ချက်ဆိုတာစိတ်တက်ခွန်အားတွေပေးလိုက်တာပါလူတယောက်ဟာဘုန်းကြီးတို့စိတ်တက်ခွန်အားရှိနေတဲ့၍ဘဝမသေးနိုင်ပါဘူးဒါကြောင့်တမီးဖြစ်တဲ့ສຸລາທຸບັດຖາအဝေးဖြစ်တဲ့ယူဇာနာ120လောက်ဝေးတဲ့မင်းအားဖြင့်ကိုရာကျော်1000နီးပါးလောက်ဝေးတဲ့အရက်ကိုသွားရမယ်။သူနေရမဲ့ပဝန်းကျင်ကဘာသာကြားရေးဖြစ်တဲ့ရောက်ခမဘာသာကြားရေးဖြစ်တဲ့ခင်မွန်းတဲ့နေရမယ်ဒီတော့စိတ်သက်စွမ်းအားရှင်သန်မှစိတ်သက်စွမ်းအားတွေထက်မြက်နေမှလောကီတွေရည်တည်လို့ရမယ်ဆိုတာနာထပင်တည်းသဘောပေါက်ပါတယ်။ဒီတော့သူ့ရဲ့သမီးကိုဩဝါဒဆဲချက်ပေးလိုက်တယ်စိတ်သက်ခွန်အားအတွက်ပေါ့။အဲ့တော့ဆဲချက်ကကျင်းချုပ်ရင်ပါလဲဆိုတော့ဘုန်းကြီးတို့ပထမဆုံးတဲ့နှစ်ကစစ်သမီးတဲ့ရောက်ခမအိမ်ကိုလိုက်သွားတဲ့အခါမှာအတွင်းမီးကိုအပြင်မထုတ်ဆောင်ပါနဲ့တဲ့နံပါတ်1အပြင်မီးကိုလည်းပဲအတွင်းမသွင်းပါနဲ့တဲ့နောက်တစ်ခါနံပါတ်3နံပါတ်4နံပါတ်5ကဘာလဲဆိုတော့ပေးတဲ့သူကိုပဲပေးပါမပေးတဲ့သူကိုမပေးပါနဲ့တဲ့အဲ့နံပါတ်5အနေနဲ့စစ်သမီးပေးသည်ဖြစ်စီမပေးသည်ဖြစ်စီပေးနိုင်အောင်ကြိုးစားပါတဲ့အဲ့တော့ဩဝါဒ5ချက်ရှိသွားပြီနောက်တစ်ခါနံပါတ်6နံပါတ်9နံပါတ်8ကဘာလဲဆိုတော့ချစ်သမီးရဲ့ရောက်ခမအိမ်ကိုနေတဲ့မျိုးသမီးဟာချမ်းချမ်းသာသာနေထိုင်ရပါမယ်။နောက်ပြီးတော့ချမ်းချမ်းသာသာစားတောက်ရပါမယ်။ချမ်းချမ်းသာသာအိပ်စက်ရပါမယ်တဲ့။အဲ့တော့ဩဝါဒက8ချက်ရှိသွားပြီ။နောက်နံပါတ်9ကဘာလဲဆိုတော့မိကိုပြုစုလုပ်ကြွေးပါတဲ့။နံပါတ်10အနေနဲ့အိမ်တွင်းနှက်ကိုရှ िख ိုးပူဇော်ပါဆိုပြီးတော့ဩဝါဒ10ချက်ကိုပေးလိုက်တယ်။အဲ့တော့အင်မတန်မှချက်မြက်တဲ့ສຸລາທຸບັດຖາအတွက်ကတော့ဒါလောက်ဆိုရင်လုံလောက်သွားမှာပါပဲ။ဒါ့အပြင်ဘုန်းကြီးရဲ့ပြိဋ္ဌာန်အတွက်နည်းနည်းလေးပြန်ပြီးတော့ပြောပြအောင်မယ်ပေါ့။အဲ့တော့နံပါတ်1အနေနဲ့ဘုန်းကြီးတို့အတွင်းမီးကိုအပြင်မထုတ်ပါနဲ့ဆိုတာဘာကိုပြောတာလဲဆိုတော့ချစ်သမီးတဲ့ယောက်ခမအိမ်ကိုရောက်တဲ့အခါယောက်ခမကြီးဆိုတာကမိဘအရာမှာတည်ရှိသွားပြီ။မိမိရဲ့ခင်မွန်းတရားလည်းပဲမိမိတို့မိသားစုအတွက်စာဝနီလေးပြေအောင်လုပ်ပြီးတော့ယေရှုတရားတွေကြီးမားသွားပြီ။သူတို့လည်းပဲပုထုဇဉ်ဖြစ်နေတော့ဘုန်းကြီးတို့အပြစ်ဆိုတာရှိမှာပဲ။အဲ့တော့ယောက်ခမတွေရှိနေတဲ့ခင်မွန်းတယ်မှာရှိနေတဲ့အပြစ်ကလေးတွေကိုဘာမှကြိုးမရှိပဲနဲ့အိမ်ကြီးချင်းပဝန်းကျင်တွေကိုတွေ့တဲ့အခါယောက်ခမကဘလို့ခင်မွန်းတွေကဘလို့စိတ်ထားတယ်ဘလို့ချုပ်ကျဲတယ်စသဖြင့်အကျိုးမရှိပဲနဲ့သွားမပြောပါနဲ့တဲ့ဒါရီယာမီးတွေပါတဲ့။တချိန်မှာထပြီးတော့တောက်လောင်ရင်းအားလုံးဒုက္ခရောက်ကုန်တတ်တယ်ဆင်းရဲဖြစ်ကုန်တတ်တယ်ကိုယ်ဆင်းရဲစိတ်ဆင်းရဲအင်မတန်မှဖြစ်သွားတတ်တယ်ဒါကြောင့်အတွင်းမီးကိုအပြင်မထုတ်ဆောင်ပါနဲ့တဲ့အကျိုးမရှိပါဘူးတဲ့အပြင်မီးကိုအတွင်းမသွင်းပါနဲ့ဆိုတာကဘဝကျင်ကမင်းရောက်ခမကြီးကဘလို့မင်းတို့ခင်ပွန်ကတိတ်ချုပ်ချေတာပဲငါတို့ဆိုရင်လွတ်လွတ်လပ်လပ်နေတာမင်းတို့အိမ်ကတိတ်ချုပ်ချေတာပဲစသည်ဖြင့်ရောက်ခမကြီးခင်ပွန်တယ်တွေရဲ့ပြစ်ကိုပြောတဲ့အခါမှာသူတို့ပြောတဲ့စကားကိုယောက်ခမကြီးခင်ပွန်းတယ်တွေကိုသွားပြီးတော့မပြောပါနဲ့တဲ့အကျိုးမရှိလို့ရှိရင်အဲ့တော့ပြောလိုက်လို့ရှိရင်ဒါလည်းပဲမီးတစ်မျိုးပါပဲတဲ့အာလုံးတောက်လောင်ပြီးတော့ကိုစင်းရဲစိတ်စင်းရဲနဲ့ပဝန်းကျင်နဲ့သဟဆတမဖြစ်ပဲဖြစ်သွားတတ်တယ်ဒါကြောင့်မို့ဒီလိုအပြင်မီးကိုလည်းပဲအတွင်းကိုမဆောင်ပါနဲ့ဆိုပြီးတော့နာတပိန်တတိယသူ့ရဲ့သမီးဖြစ်တဲ့ສຸລາທຸບັດတာကိုစိတ်သက်ခွန်အားတွေပေးတဲ့အနေနဲ့လူမှုရေးတွေတင်ပေးနေတာအဲ့တော့နာတပိန်တတိယအကြောင်းတကားဖြစ်တယ်သောတာပန်ဖြစ်တယ်ဒါမှမဟုတ်လူမှုရေးတွေတိတ်ပြီးတော့နားလည်တယ်ဆိုတာဒါလေးတွေကိုကြည့်ရင်သိပါတယ်နောက်တစ်ချက်ကဘာလဲဆိုတော့နံပါတ်3နံပါတ်4ကချစ်သမီးတဲ့ပေးတဲ့သူကိုပဲပေးပါမပေးတဲ့သူကိုမပေးပါနဲ့တဲ့ဒါဘာပြောတာလဲဆိုတော့မိမိတို့ရက်ွက်ထဲမှာနေပြီးဆိုရင်ပဝန်းကျင်တဲ့ဆက်သွယ်မှုဆိုတာရှိလာရတယ်ဒီကမှာချေးတာတွေငှားတာတွေရှိလာတတ်တယ်ပစ္စည်းလေးတွေငှားတာအစငွေကြေးချေးတာအစပဝန်းကျင်ရဲ့ရှိလာတတ်တယ်ဒီကမှာဘလို့လဲဆိုတော့ဂရိသစ္စာရှိစွာနဲ့ပြန်ပြီးတော့မှတ်မှတ်ရရပေးတဲ့ပုဂ္ဂိုလ်ဒါမျိုးတွေကိုပေးတာပေးပါတဲ့ပြန်ပေးတဲ့ပုဂ္ဂိုလ်ကိုတော့ပေးပါတဲ့တချို့ပုဂ္ဂိုလ်တွေကြတော့ပစ္စည်းငါသွားတယ်ငွေချေသွားတယ်ဂရိသစ္စာမတည်ဘူးဘယ်နေပေးမယ်ဆိုရင်လာမပေးဘူး မပေးနိုင်တဲ့အကြောင်းကိုလည်းပဲတချို့ဟာလာပြီးတော့တောင်းမှန်မှုမရှိဘူးပေါ့အကြောင်းအကျိုးပြောမပြဘူးတိတ်ရမ်းရတယ်ဒီလိုပုံကိုယ်တွေကတော့မပေးတဲ့ပုံကိုယ်တော့ဘယ်တော့မှမပေးငားပါနဲ့တဲ့ဒါတွေကိုလည်းပဲတွန့်တင်ပေးလိုက်တယ်ပေးငားလိုက်ရင်အိမ်သူအိမ်သားရောက်ခမတွေခင်ပွန်းတဲ့တွေနဲ့ပြဿနာဖြစ်တော်မှာဟုတ်ဒါလေးတွေကိုလည်းကင်းပါပါနဲ့နေပါတဲ့နောက်ပင်စမချက်ကပါလဲဆိုတော့ပေးသည်ဖြစ်စီမပေးသည်ဖြစ်စီပေးကိုပေးရပါမယ်ဆိုတာကကိုယ်ရင်ကိုဒုက္ခရောက်ပြီးတော့ရောက်လာကြတဲ့ပုံကိုယ်တွေဆွေမျိုးတွေမောင်နှမဝန်ခွဲတွေစသည်ဖြင့်ဒုက္ခရောက်ပြီးတော့တကယ်အကူအညီလိုအပ်တဲ့ပုံကိုယ်တွေရောက်လာတတ်ပါတယ်တဲ့ဒါမျိုးကြတော့သူတို့ကပြန်ပေးနိုင်မလားမပေးနိုင်ဘူးလားချင်းချင်းမနေပါနဲ့ကိုစွန်အားရှိသည်မြတ်ကိုတက်နိုင်သည်မြတ်လွတ်လွတ်ကျွတ်ကျွတ်စိတ်ထားနဲ့ပေးကမ်းလိုက်ပါကူညီလိုက်ပါတဲ့ဒါကိုရည်ရွယ်ပြီးတော့ပေးသည်ဖြစ်စီမပေးသည်ဖြစ်စီပေးကိုပေးပါလို့ဒါမျိုးပြောတာဘုန်းကြီးတို့ဓာရီကိုနီးမိကြည်လဲလို့ရှိရင်လည်းပဲဘုန်းကြီးတို့ကြည်လိုက်ပေါ့ဘုန်းကြီးတို့မြန်မာနိုင်ငံမှာတဘာဝဘေးဒဏ်အန္တရာယ်တွေခုတနည်းနည်းနဲ့အပိုင်းမှာတိတ်ပြီးတော့များလာတယ်။နာကင်မုန်တိုင်းတို့ကီရီမုန်တိုင်းတို့နောက်ပြီးတော့ငလျင်တို့ဒါမျိုးတွေပေါ့ခုဒီနေ့ဆိုရင်မန္တလေးမှာရေဘေးဒုက္ခတဲ့တို့ဒါမျိုးဒုက္ခတွေတွေနဲ့တွေ့လာလို့ရှိရင်မျှော်လင့်ချက်မထားဘဲနဲ့ကိုစွန်အားရှိသမျှဘေးကိုပေးလိုက်ပါလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ဒါကြောင့်ဒီလိုဒုက္ခတွေတွေကိုကူညီနေတာတိတ်ပြီးတော့မင်္ဂလာရှိတာပဲဒါမျိုးကိုသွားပြီးတော့ဘာမှမျှော်လင့်စရာမလိုပါဘူးကိုတက်နိုင်တယ်မြတ်ကူညီရမယ်တဲ့အဲ့တော့နာထပင်တတိယလူမှုရေးတွေလည်းပဲတိတ်ပြီးတော့ကျွမ်းကျင်တယ်ပေါ့အားလုံးနားလည်နေတယ်နောက်တခါနံပါတ်6နံပါတ်9နံပါတ်8ကဘာတွေလဲဆိုတော့ခြေသမီးတဲ့ရောက်ခမအိမ်ကိုရောက်လို့ရှိရင်ချမ်းချမ်းသာသာနေထိုင်ပါချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်စက်ပါဒါဘာပြောတာလဲဆိုတော့ဘုန်းကြီးတို့တခါတည်းရံမှာယဉ်ကျေးမှုသဘောတရားဆိုတာရှိတယ်ပေါ့ကိုကနေပြီးတော့ဧကန်ထဲမှာထိုင်နေတယ်အဲ့ကိုကထိုင်နေတဲ့ချိန်မှာလေစာရတဲ့မိဘရာမတိရှိတဲ့ရောက်ခမတွေနောက်ပြီးတော့လေစာရတဲ့မိမိရဲ့ခင်ပွန်းတွေတွေခင်မွန်တဲ့ရဲ့အကိုအမကျေးဇူးရှင်သီလသမားတွေပညာရှိတဲ့ပုဂ္ဂိုလ်တွေဒေါ်ကြီးဒေါ်လေးတွေလာတဲ့အခါမှာမတိဟန်ဆောင်ပြီးတော့ပေပြီးတော့မထိုင်ပါနဲ့တဲ့နေရာကထပေးပြီးတော့ဘယ်နေရာမှာထိုင်ပါစသဖြင့်ခရူးကျူဆိုပြီးတော့နေရာလေးတွေနဲ့ဖိတ်မှန်ပေးပါတဲ့ဒါကိုချမ်းချမ်းသာသာနေထိုင်ပါလို့ပြောတာဒါလောကမဟုတ်ပါဘူးစိတ်စေတနာနဲ့လှုပ်လို့ရှိရင်ဒါယဉ်ကျေးမှုသဘောတရားစာရိတ္တကိုချင်းသီလကိုဖြစ်ကျင့်နေတယ်လို့ဒီလိုပြောလို့ရပါတယ်ဘုန်းကြီးတို့ကိုချင်းတီလာကပြောနေကြတယ်။ရှောင်ရမယ်ကိုချင်းတီလာ၊ကျင့်သုံးရမယ်ကိုချင်းတီလာ။ရှောင်ရမယ်၅ပါးတီလာကိုမရှောင်လို့ရှိရင်အကုသိုလ်ဖြစ်တယ်လို့ပဲ။ကျင့်သုံးရမယ်ဆိုဆိုကခီယူဂျိုးဆိုတာ။နောက်ပြီးတော့နေရပေးတာ၊အကြည်တွေကိုလက်အုပ်ချီတာ၊ယဉ်ကျေးကြီးကြီးဆက်ဆံတာ။ဒီလိုကျင့်သုံးရမယ်ကိုချင်းတီလာကိုမကျင့်သုံးရင်လည်းပဲအကုသိုလ်ဖြစ်ပါတယ်တဲ့။မဖို့နိဗ္ဗာန်နဲ့ဝေးထက်ပါတယ်တဲ့။ဒါမြတ်စွာဘုရားသုလဝါပါဠိတော်မှာတည်လင်းဟောထားတာပဲ။ဝဒံအပရိပူရင်တော်သီလနာပရိပူရတိတဲ့စသည်ဖြင့်မြတ်စွာဘုရားဟောကြားထားတာရှိတယ်ပေါ့ဒါကြောင့်မို့ခုတရားနာနေတဲ့ပရိသတ်တွေကဒါလေးတွေလေးလေးစားစားနိုင်တာသိနေနာတပင်တိသိပြီးတော့အသိဉာဏ်ကခင့်မိတာပဲဘုန်းကြီးတို့မြတ်စွာဘုရားအလိုကြသောတာပန်တတိဆိုတော့လိုက်နာကျင့်သုံးနိုင်တယ်ပေါ့သူ့ရဲ့သမီးကိုလည်းပဲထိုင်နေတယ်လူကြီးသူမတွေလာတဲ့အခါလေးစားရမယ့်ဆရာသမားတွေလာတဲ့အခါမိဘရာတိရှိတဲ့ယောက်ကမတွေလာတဲ့အခါမတိဟန်ဆောင်ပြီးတော့ပေးထိုင်နေတယ်ဆိုလို့ချင်းဒါတွေဟာကိုချင်းတီလာလည်းပဲပြက်ပြားတယ်။ဘာကိုချင်းတီလာလဲလိုက်နာကျင့်သုံးသင့်တဲ့ကိုချင်းတီလာကိုမလိုက်နာနိုင်ဒါအကုသိုလ်တစ်မျိုးပါတဲ့။မဖို့နိဗ္ဗာန်နဲ့ဝေးတတ်ပါတယ်။ပြီးတော့အချင်းချင်းလေးပဲဘာဖြစ်တယ်လဲမေတ္တာတွေဝေးကွာပြီးတော့တဦးနဲ့တဦးဆက်ဆံရေးအေးဆက်ဆက်ဖြစ်ပြီးတော့မေတ္တာအစိုးအစည်းတွေဝေးကွာသွားတတ်ပါတယ်။ဒီအိမ်ဟာစိတ်တွေမဲ့လာတတ်ပါတယ်တဲ့။ဒါကြောင့်ရှင်သမီးတဲ့ချမ်းချမ်းသာသာနေထိုင်ပါတဲ့။ဒါလေးတွေကဘုန်းကြီးတို့တရားတော်မတွေကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့တူတွေတူမတွေကိုကိုတိုင်ရောဒီကျင့်ဝင်လေးတွေကချုပ်ယွင်းတတ်ပါတယ်။ဘုန်းကြီးတို့ကိုတိုင်ပဲကျောင်းကတန်ခါတွေကိုဒါမျိုးတွေမလုပ်ဖို့ဆရာသမားရွယ်ရှိတဲ့ဆရာသမားတွေကြီးတဲ့တန်ခါတော်တွေလိုင်းနေရာကထားပေးဖို့လက်အုပ်ချီးဖို့ဘသူနဲ့တွေ့ကျင်လို့ပါလဲဖေရခီဦးကြိုးစို့ဖို့ဘုန်းကြီးတို့တင်ပေးရပါတယ်။ဒါတော့မှခေအလျောက်တော်တော်ကိုတင်ပေးရတယ်။တင်ပေးတာကိုပဲတချို့ကရှက်စရာလို့မြင်နေကြပြန်ရောဒါလေးတွေကဘုန်းကြီးတို့တကယ်လိုက်နာတင်တဲ့ကျင့်ဝင်လေးတွေပါနာတပင်တတိရဲ့ဩဝါဒသိပြီးတော့ဘာသာမရွေးလူမျိုးမရွေးဘလို့ဘာသာမျိုးဘလို့ဘာသာဝင်မျိုးကလိုက်နာလိုက်နာအင်မတန်မှရှစ်စရာကောင်းတဲ့ရင်ကျေးတဲ့အပြုမှုလေးတွေတဲ့ဒါကိုလိုက်နာကျင့်သုံးပေးရပါတယ်နောက်တစ်ချက်ကဘာလဲဆိုတော့ဘုန်းကြီးတို့ချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်စက်ပါတဲ့နံပါတ်9နဲ့နံပါတ်8ကဘာဆိုလိုတာလဲဆိုတော့လူဆိုတာအတ္တကြီးတဲ့တတ္တဝါတွေပဲဘ ဘုန်းကြီးတို့ဘဝတိုင်းဘဝတိုင်းဟာအတ္တကရှေ့ပြူးပြီးတော့ထွက်နေကြပဲခွေလေးဘဝကြီးလိုက်ကြောင်လေးဘဝကြီးလိုက်အတ္တကတိတ်ကြီးတာပဲခြာကြွေလိုက်လို့ရှိရင်အာကြီးတဲ့ကောင်ကအာနေတဲ့ကောင်ကိုကိုက်ပြီးတော့ကိုယ်ပဲစားကျင်တာပဲအဲ့တော့တိရစ္ဆာန်ဘဝကြီးလိုက်ဘယ်ဘဝပဲကြီးလိုက်ကြီးလိုက်အတ္တကိုရှည်တန်းတင်ကြတယ်တဲ့အဲ့တော့အတ္တကိုရှည်တန်းတင်တဲ့ဘဝတွေကများများလာတော့အတိညာဉ်ရှိပါတယ်ဆိုတဲ့လူဖြစ်လာတဲ့အခါဘာဖြစ်လဲအတ္တရှည်တန်းတင်လာတယ်ငါချမ်းသာဖို့ငါဆင်ပြေဖို့ဒီစိတ်တွေကဘုန်းကြီးတို့တိရစ္ဆာန်ဖြစ်လဲရှိတာပဲလူဖြစ်လဲရှိတာပဲ net ဖြစ်လဲရှိတာပဲအဲ့တော့ဒီစိတ်တွေကထုံပါလာတော့တရားတွေနဲ့ဝေးဝေးသွားတယ်ဒီအတ္တငါဆွဲတွေကင်းမှသောတာပန်ဆိုတာဖြစ်နိုင်ပါတယ်အဲ့တော့နာတပင်တည်းရဲ့ချစ်သမီးတဲ့ချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်ပါဆိုတာကိုမစားခင်မှာလူဆိုတာကိုပဲကောင်းကောင်းစားခြင်းတယ်ကိုပဲအရင်စားခြင်းတယ်ဒီလိုမလုပ်ဖဲနဲ့ဘာလုပ်မလဲရောက်ခမကြီးခင်ပွန်တဲ့ကြီးစားပြီးပြီလားအရှင်ပြေသလားငါဘာလုပ်ပေးရမလဲစသည်ဖြင့်တာဝန်ကြည်အောင်လုပ်ပြီးမှအရေးမကြီးဘူးဆိုရင်ကိုကနောက်မှစားပါတဲ့အဲ့တဲ့ခါမှလည်းပဲအလုံးအရှင်ပြေရလားအိမ်မှာလုပ်ငန်းတွေဘာရှိသေးတယ်လဲသိပြီတော့အရေးပြက်လွန်တာမဟုတ်ဘူးဆိုရင်အလုံးပဝန်းကျင်မှာရှိတဲ့အလုပ်ကလေးတွေနောက်ပြီးတော့အလုံးခင်ပွန်တဲ့ရောက်ခမတကယ်လေးစားရတဲ့သီလသမာဓိပညာရှိတဲ့ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးတွေသူတို့အတွက်လှုပ်ပေးစရာရှိတာတွေလှုပ်ပေးပြီးမှနောက်ဆုံးမှအိပ်ပါတဲ့ဒါကိုချမ်းချမ်းသာသာစားတော့ပါချမ်းချမ်းသာသာအိပ်ဆက်ပါဆိုပြီးတော့ဒီလိုဩဝါဒပေးလိုက်တာပါတကယ်တော့ခွန်ကြီးတို့တန်တရာကပါလာတဲ့ငါဆွဲဒီအတ္တကြီးမှုတွေကိုနေပါအောင်ပြုပြင်တဲ့သဘောပါဒါလေးတွေကိုလည်းယနေ့ကုသိုလ်ပြုကြတဲ့တရားဓမ္မတွေလိုက်နာကျင့်သုံးသင့်တဲ့အချက်လေးတွေခွန်ကြီးအသေးစိတ်ပြောပေးနေတာနောက်နံပါတ်6နဲ့နံပါတ်10ကဘာလဲဆိုတော့မိကိုပြုစုလုပ်ကြွေးပါတဲ့အိမ်တွင်းနဲ့ကိုရှိခိုးပူဇော်ပါဆိုတာဘာပြောတာလဲဆိုတော့ခင်ပွန်းတဲ့တို့ရောက်ခမတို့ဆိုတာအမြဲတမ်းအတူနေရမယ့်ပုံကိုယ်တွေမိလို့သဘောထားရတယ်မိဆိုတာဂယုဆိုင်လို့ရှိရင်လည်းပဲကိုယ့်အတွက်အကျိုးတွေအများကြီးရှိတာပဲစားရည်တောက်ရည်နေရည်ထိုင်ရည်မိကြောင့်ကျေးဇူးတွေတဲဟာတိတ်ပြီးတော့များတယ်တကယ်လို့ဂယုမဆိုင်တဲ့ရင်လည်းမိဟာလောင်ပြီးတော့ဘဝပျက်စီးသွားတတ်တယ်ဒီလိုပဲခင်ပွန်းတဲ့တို့ရောက်ခမတို့အတူနေတဲ့ပုံကိုယ်တွေဟာတနေ့နေ့မြီးလို့ရိုးရိုးသေးသေးနဲ့လေးလေးစားစားလှုပ်ရတယ်တဲ့ဆက်ဆံရတယ်ပြောဆိုရတယ်ဒီမီးကြောင့်ပဲမိမိရဲ့ဘဝဟာအဆင်ပြေပြီးတော့ချောမွေ့သွားနိုင်တယ်လို့ဒီမီးကြောင့်လည်းပဲဘဝပျက်စီးသွားနိုင်တယ်တဲ့ဒါကြောင့်မီးကိုပြုစုလုပ်ကြွေးပါတဲ့နောက်ပြီးတော့အိမ်တွင်းနဲ့ကိုပူဇော်ပါရှစ်ကိုပါဆိုတာတကယ်အိမ်တွင်းနဲ့တွေပါတွေအုံဆွဲခိုင်းတာမဟုတ်ပါဘူးရောက်ခမတွေခင်ပွန်တဲ့တွေကိုခင်ပွန်တဲ့ရလည်းပဲမိမိရဲ့ကျေးဇူးရှင်ဖြစ်တဲ့မိဘတွေကိုနောက်ပြီးတော့မိမိရဲ့ဇနီးရဲ့ဦးကြီးဦးလေးမိဘတွေရောက်ခမတွေကိုဒါအပြန်လန်ပေါ်အလုံးယူတည်ရမယ်လေးစားရမယ်ဆက်ဆံတဲ့အခါမှာယူယူတည်တည်ဆက်ဆံရမယ်ငါလှုပ်ကြွေးနေတာဆိုပြီးတော့မျက်နှာထိမျက်နှာထားနဲ့ဆက်ဆံဒီအိမ်ဟာမေတ္တာတရားတွေခံချောက်ပြီးတော့အေးဆက်မာကြောတဲ့စိတ်တည်မဲ့တဲ့အိမ်မျိုးဖြစ်သွားတတ်ပါတယ်ဒါတွေကိုမြင်လို့တထေကြီးရဲ့သူ့ရဲ့ချစ်သမီးစူလာတုပ္ပတာကိုစိတ်တက်ခွန်အားဖြင့်ပြည်လာအောင်လို့စိတ်သမီးတဲ့ရောက်ခမအိမ်ကိုရောက်တဲ့အခါမှာမိကိုပြုစုလုပ်ကြွေးပါအိမ်ထွင်းနဲ့ကိုပူဇော်ရှိခိုးပါဆိုတာတကယ်ရှိခိုးပူဇော်ခိုင်းတာမဟုတ်ပါဘူးလေးစားဖို့မျက်နှိုးဖို့ဒါမျိုးလေးတွေပြောပြတာပါအဲ့တော့ဘုန်းကြီးတို့နာတပင်တထေးရဲ့ဩဝါဒဆယ်ချက်ကိုသိကြည့်လိုက်လို့ရှိရင်ယနေ့လူငယ်တွေအလုံးပေါ့နော်လူကြီးတွေရောလူငယ်တွေရောဒီချင်းဝဆယ်ချက်ကိုလိုက်နာကျင့်သုံးလိုက်လို့ရှိရင်အိမ်ဟာတိရိကေဟာအင်မတန်ကျက်တည်ရှိတဲ့အိမ်ဖြစ်သွားနိုင်ပါတယ်သိပြီးတော့ခင်မိတဲ့ဩဝါဒတွေမြတ်စွာဘုရားရဲ့အဆုံးအမနဲ့တထထဲကြတဲ့ဩဝါဒတွေပါဒါလောကီကြီးမှာသုံးလို့ရတယ်လို့ဘုန်းကြီးတို့ကြောင်းတိုက်တွေမှာလည်းပဲကျင့်သုံးရင်သိပြီးတော့အရှင်ပြေတဲ့ကျင့်ဝတ်တွေဒီလိုကျင့်ဝတ်လေးတွေကျင့်သုံးရင်ဘုန်းကြီးတို့ကြောင်းတိုက်တွေလည်းပဲအင်မတန်မှမေတ္တာနဲ့စူပြေနေတဲ့အင်မတန်ကျက်တည်ရှိတဲ့ကြောင်းတိုက်မျိုးတွေဖြစ်သွားနိုင်နေတဲ့အဲ့တော့နာတပင်တတိယသူ့ရဲ့သမီးကိုရောက်ခမအိမ်ကိုလိုက်ရမှာရိုးရိုးမို့ဘူးဘာသာကြားဖြစ်တဲ့ရောက်ခမအိမ်ခရီးအားဖြင့်ယူဇနာ120မိုင်ပေါင်း900ကျော်1000နီးပါးလောက်ဝေးတဲ့နေရာကိုသွားရမယ်သူ့ရဲ့သမီးကိုစိတ်မချလို့အလုံးဩဝါဒပေးတာပေါ့ပေးပြီးတဲ့အခါမှာဒါနဲ့အားမရသေးဘူးနာတပင်တထေးရပညာရှင်သူကျွယ်ရှိယောက်ကိုခေါ်ပြီးတော့တောင်းပေးလိုက်တယ်တင်းတို့တဲ့ငါရဲ့သမီးဘယ်နေရာပဲရောက်ရောက်ပြဿနာတစုံတရာများပေါ်ခဲ့ရင်အကြောင်းအကျိုးနဲ့ဖြေရှင်းပေးကြပါဆိုပြီးတော့သူကျွယ်ပညာရှင်ရှိယောက်ကိုပါအပ်လိုက်သေးတယ်ထည့်လိုက်သေးတယ်အဲ့တော့နာတပင်တထေးရဲ့သူ့ရဲ့သမီးပေါ်မှာချစ်တာကိုသွားပြီးတော့ဘုန်းကြီးတို့အပြစ်မြင်လို့မရပါဘူးသူတော်စင်အရိယာသူတော်စင်သောတာပန်ကြီးဖြစ်ပြီမဲ့သမီးပေါ်မှာဘလောက်တာဝန်ကျေးတယ်လဲဆိုတာဒါလေးကိုကြည့်လိုက်အာလုံဩဝါဒတွေစိတ်တက်ခွန်အားတွေပေးတယ်ပြင်ပန်းပြဿနာတွေဖြစ်လာရင်ဖြေရှင်းနိုင်မှုသူကျွယ်ရှိရောက်ပညာရှင်ရှိရောက်ကိုထည့်ပေးလိုက်တယ် နောက်ဆုံးသွားမယ့်နေ့မှာဘာလုပ်လိုက်သေးတယ်လဲဆိုတော့သူသမီးကဘာသာကြားရင်ရောက်အောင်မှာဆိုတော့ဖရာတရားတန်ခါနဲ့ကင်းကွာတော့မှာပဲဆိုတာသိတော့ဖရာမူကြီးတဲ့တန်ခါတော်ရှင်မြတ်ဒီကိုသူ့ရဲ့သမီးဥက္ကမြုပ်ကိုသွားမယ့်နေ့မှာပြင်ပြီးတော့အာရပါရဆွန်ကတ်ခိုင်းနေတယ်ကုသိုလ်တွေလှုပ်ခိုင်းနေတယ်ရှင်နေဆွန်ကတ်တယ်လို့ပေါ့ဒါမျိုးတွေလှုပ်ခိုင်းလိုက်တယ်ပြီးတဲ့ကံမှာဘုန်းကြီးတို့ခံခံနာနာနဲ့ကျဉ်ချုပ်လိုက်ပါတော့သူ့ရဲ့သမီးစူလာသူပတ္တာကိုဝိတာခါကိုဘုန်းကြီးတို့လက်ထက်တဲ့အခါမှာထည့်လိုက်တယ်လို့ပဲခံခံနာနာနဲ့ထည့်ပေးလိုက်တယ်တဲ့အဲ့တော့ဥက္ကမြုပ်ရောက်တဲ့အခါလည်းပဲဥက္ကတတိကိုယ်တိုင်းဆွေတွေမျိုးတွေနဲ့အာလုံးတို့အချမ်းရံနေနဲ့စူလာသူပတ္တာကိုခံခံနာနာကြိုဆိုကြတယ်ဒီလိုနဲ့လက်ထက်မင်္ဂလာပွဲပြီးသွားတယ်ဆိုကြပါစို့အဲ့တော့လက်ထက်မင်္ဂလာပွဲပြီးတဲ့အခါမှာဘာသာရေးနဲ့ပတ်သက်ပြီးတော့ပြဿနာပဋိပက္ခလေးတွေကအပြင်းထန်ဖြစ်လာတော့တာပဲအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေလည်းပဲအိမ်တက်မင်္ဂလာစသည်ဖြင့်ဒီလိုမင်္ဂလာတွေမှာဆုံးကတ်တယ်လို့ပါပဲအဲ့ဒီဘာသာကြားဖြစ်တဲ့ဥက္ကတထေးရလည်းပဲသူတို့မိသားစုဟာမင်္ဂလာတွေပါတယ်အိမ်တက်မင်္ဂလာစသည်ဖြင့်ဒီလိုမင်္ဂလာလုပ်တဲ့အခါမှာသူတို့ကိုးကွယ်တဲ့ဘုန်းကြီးတွေကိုပင့်ပြီးတော့ဆုံးကတ်တယ်တဲ့သူတို့ကဘာကိုးကွယ်တယ်လဲဆိုတော့ဘုန်းကြီးတို့အစေလကတဲ့ဗမာလူကတော့အဝတ်မဝတ်တဲ့တက္ကရွန်းတွေကိုစည်းကပ်ကိုးကွယ်တယ်တဲ့သူတို့ရဲ့တွေးခေါ်တွေကတစ်မျိုးပေါ့နော်ဒီလိုအဝတ်မို့ပဲနေတာဟာလောဘနဲ့လို့ယူဆပုံရပါတယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ကြီးကြတော့အဝတ်မို့တာဟာအရှက်ကြောက်ကင်းတဲ့ပုဂ္ဂိုလ်အောက်တန်းကြတဲ့ပုဂ္ဂိုလ်လို့မြင်တယ်။သူတို့ကတော့ဒီလိုအဝတ်မို့တာဒီပြင်သူတို့မှာလောဘတွေနေအောင်ကျင့်နေတာလို့ဒီလိုမြင်ပုံရပါတယ်။အဲ့တော့ဒီလိုပုဂ္ဂိုလ်တွေကိုဆွန့်ကပ်ပြီးတော့ယောက်ခမဖြစ်တဲ့ယောက်ျားကဘာလုပ်တယ်လဲဆိုတော့ချစ်သမီးတဲ့ဇူလာသူပတ္တာကိုလှမ်းခေါ်လိုက်တာ။ငါတို့ရဲ့ရှင်မြတ်တွေကိုရှ िख ိုးကိုလာခဲ့ပါဆိုတော့သူတို့ရဲ့ရှင်မြတ်ယဟန်နေဆိုတော့ဟိုကပထမတော့ဝန်တာမှာပေါ့ဒါမှမဟုတ်မြင်ကွင်းကိုကြည့်လိုက်တာနဲ့ဖယားရှင်ရဲ့တပိသာဝိကာမအရိယာသူတော်ရှင်သောတာပန်ဖြစ်တဲ့သုလာသူပ္ပတ္ထာလုံးဝကိုအရှက်ကြောက်နေနဲ့မသွားရဲတော့အဲ့တော့ယောက်ျားမဖြစ်တဲ့ယောက်ျားလည်းလာပါထက်ကတက်ကခေါ်တယ်ဟိုကလည်းပဲလုံးဝမသွားနိုင်ဘူးဒါမျိုးပေါ့နော်ဘယ်လောက်ထိမသွားနိုင်ဘူးလဲဆိုတော့နောက်ဆုံးတော့တထေးကြီးကစိတ်တူပြီးတော့ဒေါသတွေထွက်ပြီးတော့သူ့ရဲ့ကိုးကွယ်တဲ့အရှင်မြတ်ရဲ့ရှေ့မှာသူ့ရဲ့သမီးကအရှက်ကြောင့်မရှိတဲ့ပုံကိုယ်တွေဆိုပြီးတော့လာပြီးတော့ရှင်မခိုးဘူးဆိုတာဒေါသတွေထွက်ပြီးတော့အိမ်ကနှင်ထုတ်တဲ့အဆင့်ထိအိမ်ကနေပြီးတော့နှင်ထုတ်လိုက်ကြဆိုပြီးတော့အမိန်ပေးလိုက်ပါတယ်အဲ့တော့သုလာသူပ္ပတ္ထာကလည်းပဲဖရာတရားတန်ခါပေါ်မှာအကျွမ်းမဲ့ယုံကြည်တဲ့သောတာပန်နောက်ပြီးတော့ငါးပါးသီလကိုခောက်ဥပစုလို့အသက်သေးခြင်းသေပေးစီငါးပါးသီလမဖြစ်နိုင်ဘူးအသက်သေးခြင်းသေပေးစီဖရာတရားတန်ခါမစွန့်နိုင်ဘူးနောက်ပြီးတော့အိမ်တော်ကြီးစွန့်ရင်စွန့်ရပေးစီစီပွားဥစ္စာတွေစွန့်ရင်စွန့်ရပစ်ဒီကေတနာ၃ပါးကိုတော့ဘယ်တော့မှမစွန့်နိုင်ဘူးဆိုတဲ့အာဇာနည်ပုဂ္ဂိုလ်မြတ်အဲ့တော့ဘာဖြစ်လဲဆိုတော့ရေရေတင်းတင်းပဲမာရင်လည်းပဲတန်ချောင်းလိုမာတာပဲပြောရင်လည်းပဲဖျောင်းလိုပြောတာပဲအဲ့တော့ပြောတော့ကလည်းပဲရောက်ခမတွေပုံမှာမီးလိုအိမ်ဦးနဲ့လိုလေးလေးစားစားရိုးရိုးသေးသေးရှိခိုးခဲ့တယ်တနေနေမြတ်ရိုးရိုးသေးသေးဆက်ဆံခဲ့တယ်စာဦးစာပြားလေးတွေကိုယ်အငတ်ခံပြီးတော့ကြွေမွေးခဲ့တယ်အဲ့တော့ပြော့ရင်လည်းပဲသုလာသူပတ္ထာတန်ကြောင်နဲ့ပြော့ရင်လည်းပဲဖျောင်းပေါ့အင်မတန်မှဖျောင်းလို့ပြော့ပြောင်းခဲ့တယ်သူ့ရဲ့ဖခင်ကြီးရဲ့အဆုံးအမတိုင်းလိုင်းနာကျင့်သုံးခဲ့တယ်ခုချိန်ကျဘာသာရေးနဲ့ပတ်သက်လာလို့ကြတော့သောတာပန်ဖြစ်ပြီဆိုတော့လင်သားကိုစွန့်ရင်စွန့်ရပေးစီနောက်ပြီးတော့စီးစိမ်ဥစ္စာတွေကိုစွန့်ရင်စွန့်ရပေးစီအသက်သေရင်သေပေးစီမကိုးကွယ်နိုင်ဘူးဒါ तू ကအမှန်တရားကိုသိနေတော့အဲ့တော့ तू ကယောက်ျားမကြီးရဲ့နှင်ထုတ်တဲ့ချိန်မှာလည်းပဲဝန်နေပတ်တဲ့နဲ့ငိုကြွေးမနေပါဘူးအဲ့တော့သူကျွယ်ရှိယောက်ကိုခေါ်ပြီးတော့ကဲပြက်တနာကိုအပြစ်ရှိမရှိဆုံးဖြတ်ပေးပါတဲ့တကယ်လို့များပြစ်ရှိတယ်လို့ဆုံးဖြတ်ရင်လေသူကထွက်ပေးဖို့အရန်တဲ့လို့ဒီလိုသဘောမျိုးပါပဲအဲ့တော့သူကျွယ်ရှိယောက်ကပြက်တနာဖြစ်ပုံကိုစစ်စစ်လိုက်တဲ့အခါမှာသူမကိုးကွယ်ခြင်းလို့မကိုးကွယ်တာဒါသူ့ရဲ့အခွင့်အရေးပဲအဲ့တော့သုလာသူပ္ပတ္ထာမှာအပြစ်မရှိဘူးဆိုတာသိသွားတော့တထေးကြီးကိုအကျိုးချောင်းပြောပြတယ်နင်ထုတ်လို့မဖြစ်ပါဘူးသူ့မှာဘာပြစ်မှာမရှိပါဘူးဆိုတော့အဲ့မှာတထေးကြီးကသူ့ရဲ့ဇနီးကိုဝန်းနေပက်လက်နဲ့ပြောတယ်ငါကိုးကွယ်စီးကတ်တဲ့အရှင်မြတ်တွေကိုဒီသမီးဖြစ်တဲ့ဇူလာသူပ္ပတ္တာကအရှက်ကြောက်ကင်းတဲ့ပုံကိုယ်တွေလို့ပြောတယ်ဆိုပြီးတော့တန်ရတယ်တဲ့အဲ့တော့ဒီနေရာမှာဘုန်းကြီးကစကားမဆက်ပြောခြင်းလေးတဲ့ဘာလဲဆိုတော့ဇူလာသူပ္ပတ္တာကသောတာပန်ဖြစ်တော့မြတ်စွာဘုရားရဲ့တရားတွေကိုဘုန်းကြီးတို့နာယူမိမှာပဲဖရာရှင်ရဲ့တရားတော်တွေတဲ့မှာဘုန်းကြီးတို့ဟိရိဩတ္တပါဆိုတာတခုတရားနှစ်ပါးရှိတယ်ဒီတရားနှစ်ပါးကိုမြတ်စွာဘုရားကလောကပါဠိတရားနှစ်ပါးတဲ့ဟောဒီတက်ရှိလောကကြီးကိုစောင့်ရှောက်နေတဲ့မပြည့်စည်အောင်ထိန်းသိမ်းနေတဲ့တရားနှစ်ပါးတဲ့တွေမေဘေကဝေဓမ္မာတုတ်္ကာဣမံလောကံပါလင်တိ ကတမေတွေဟိရိဇာဝတ္တပင်္စဘေကဝေယံနောမြာဥစ္စေသာတို့တွေနဘဂုံသောဒုက္ခပြုစဉ်ကုံသောဣမေတံမာဣတရားတို့သည် Logan hori tada loga yigo balin di, mebiasi yong sang xiao yu nija le go yi. Idi du baga wa dung loga do da shindo mye pia di. Awosa karuna shidwa pinya apin hoja aro muge babi dari. Ero mye swa pia ga hiri utepa, shet jang ne sabido. ဟောကြားခဲ့တယ်ဆက်တဲ့ကြောက်တယ်ဆိုတာလူကြားတဲ့ဆုံးမလောင်းရဲတာလူကြားတဲ့ကောင်းနာမလုပ်ရဲတာဒါမျိုးပြောတာမဟုတ်ပါဘူးမကောင်းမှုအကုသို့အပြစ်ရှိတဲ့အလုပ်တွေကိုလုပ်ရမှာရှက်တာဒါဟိဒီအပြစ်ရှိတဲ့မကောင်းတဲ့မိမိသူတစ်ပါးထိခိုက်တဲ့အမျိုးဘာသာသာသနာထိခိုက်တဲ့အလုပ်တွေကိုလုပ်ရမှာကြောက်တာဒါဥဒ္ဒပဒီတရားနှစ်ပါးဟာတဲ့ဟောဒီတက်ရှိလောကကြီးကိုစောင့်ရှောက်နေပါတယ်တ ူးဖြစ်ကုန်ကြလိမ့်မယ်တဲ့တကယ်လို့ဟိရိဝတ္တပါရီအရှက်ကြောက်တွေကင်းလာလို့ရှိရင်ကြက်ဒီဝတ်ဒီလိုဖြစ်ကုန်ကြလိမ့်မယ်စိတ်ဒီသူဒီလိုဖြစ်ကုန်ကြလိမ့်မယ်တဲ့ဘယ်လိုလဲဆိုတော့ဒါကမိဘပဲဒါကဒေါ်ကြီးဒေါ်လေးပဲဒါကဦးကြီးဦးလေးရဲ့ဇနီးပဲဒါကဆရာသမားရဲ့ဇနီးဆရာသမားရဲ့သမီးပဲဒါကလေကလူပြုထိုက်တဲ့ပုဂ္ဂိုလ်ရဲ့ဇနီးပဲသမီးပဲဟိရိဝတ္တပါအရှက်ကြောက်မရှိဘူးဆိုလို့ရှိရင်ဒီလိုရောထွေးမှုတွေဖြစ်ကုန်တယ်တဲ့မိဘလည်းပဲမရှောင်မောင်နှမချင်းချင်းလည်းပဲမရှောင်ရှောင်တဲ့ရှောင်ထိုက်တဲ့အမျိုးသမီးတွေအပေါ်မှာလည်းပဲပြင်းမှားပြီးတော့လောကကြီးဟာအိမ်ခွေးတော်ခွေးတွေလိုဖြစ်ကုန်မယ်တဲ့စိတ်တွေသိုးတွေလိုဖြစ်ကုန်မယ်တဲ့နောက်ပြီးတော့ကျက်တွေဝက်တွေလိုဖြစ်ကုန်မယ်တဲ့ကျက်တွေဝက်တွေစိတ်တွေသိုးတွေအိမ်ခွေးတော်ခွေးတွေဟာမိဘဆိုတာမရှိဘူးစင်သမီးဆိုတာမရှိဘူးနှမဆိုတာမရှိဘူးတွေ့ရတဲ့ဆက်ဆံပြီးတော့သူတို့လောကကြီးဟာဘာမှအဓိပ္ပာယ်မရှိဘူးပျက်စီးနေတာတကယ်လို့ဘုန်းကြီးတို့ဟောဒီလူလောကကြီးမှာဟိရိဝတ္တပါဆိုတဲ့အချက်ကြောင့်တရားနှစ်ပါးနှုတ်လိုက်လို့ရှိရင်ဘုန်းကြီးတို့လူတွေလည်းပဲအိမ်ခွေးတော်ခွေးတွေလိုပဲတဲ့ဘသူ့အပေါ်မှာအိမ်ကောင်ကြီးမဆောင်စည်းပဲနဲ့ဖြစ်ကုန်နိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ခုတော့ဒီဟိရိဝတ္တပါတရားနှစ်ပါးဆောင်လျှောက်လို့လောကကြီးမှာဒါကမိခင်ပဲဒါကဒေါ်ကြီးဒေါ်လေးပဲဒါကဦးကြီးဦးလေးရဲ့ဇနီးပဲဒါကဆရာသမားရဲ့ဇနီးပဲဒါကလေကလူပြုတိုက်တဲ့ပုဂ္ဂိုလ်တွေရဲ့ဇနီးသမီးတွေပဲဒီလိုစောင့်ကြည့်ကြတာဒီဟိရိဝတ္တပါကြောင့်ပါဆိုပြီးမြတ်စွာဘုရားကဟောကြားခဲ့တယ်ဒီတရားကိုသုလသုပ္ပတကနားလည်မှာပေါ့ကဲဒါလေးကိုလည်းပဲဘုန်းကြီးကအားလုံးတဲ့ရေးကြည့်တဲ့တရားနှစ်ပါးဖြစ်တော့အားလုံးဟောပေးမယ်လိုက်ဆိုလိုက်အရှက်အကြောက်လွင်ွယ်ပြောက်ညံမောက်ဖြစ်ချိန်မှာအရှက်အကြောက်လွင်ကွယ်ပြောက်မြဲမောက်ဖြစ်ချိန်မှာအဲ့တော့အရှက်ကြောက်ကြီးများလောကတရားနေကျင်းသွားပြီဆိုရင်ဘယ်လိုဖြစ်မလဲဆိုတော့လိုက်ဆိုတရိတ်ဆံများပုံအလားမမာတူတော့မှာတရိတ်ဆံများပုံအလားမမာတူတော့မှာအဲ့တော့စောစောကပြောတယ်လို့ပဲအရှက်ကြောက်ကင်းသွားပြီဆိုရင်လူလောကကြီးဟာအိမ်ခွေးတွေတော်ခွေးတွေလိုကြက်တွေဝက်တွေလိုစိတ်တွေသိုးတွေလိုမိဘမုံနှမချင်းချင်းဆိုတာစောင့်စည်းမှုမရှိတော့ဘူးစောင့်စည်းရမယ့်အမျိုးသမီးစောင့်စည်းရမယ့်အမျိုးသားဒီလိုမရှိဘဲနဲ့လောကကြီးရဲ့ရောထွေးပြီးတော့တရိစ္ဆန်လောကကြီးလိုဖြစ်သွားနိုင်ပါတယ်တဲ့ခုတော့ဟိဒီယိုတက်ပါစောင့်ရှောက်လို့လူလောကဆိုတာတတ်တတ်မှတ်မှတ်နဲ့ဂုံတိတ်ခါရှိတဲ့လောကကြီးဖြစ်နေရတာပါတဲ့ကဲလိုက်ဆိုဝစာစင်ရင်ခေအသွင်စင်ခြင်းစင်စားပါဝတ်စားစင်ရင်ခေအသွင်စင်ခြင်းစင်စားပါဒါကြောင့်မိမိတို့ကတူတွေတူမတွေသာသမီတွေရှိနေဝတ်စားစင်ရင်မူလေးတွေခေအလျောက်ရွယ်ဝဲရှင်ဝဲသွားတဲ့အခါသွားတာတောင်မှတိတ်ပြီးတော့တယုတ်ပြက်လွမ်းတာတွေဖြစ်ပြီးတော့အချက်ကြောက်ကင်းပါပြီဆိုရင်ဒီလောကကြီးကတရိစ္ဆာန်လောကဖြစ်သွားနိုင်ပါတယ်တဲ့ အထာကြောင့်မို့ကျောင်းဝင်တွေသွားတဲ့အခါဖျားဘူးသွားတဲ့အခါဘုန်းကြီးတို့ထိုင်းနိုင်ငံတို့လို့ပေါ့ထိုင်းနိုင်ငံမှာလည်းပဲသူတို့ရဲ့ဝတ်စုံလေးတွေနောက်ပြီးတော့ဒီတင့်တော်တဲ့အဝတ်လေးတွေဝတ်ပြီးတော့ဖျားတဲ့ဝင်ရပါတယ်တိတိလင်္ကာနိုင်ငံမှာလည်းပဲဆွေတော်တို့နောက်ပြီးတော့မဟာဗောဓိပင်တို့ပူဇော်တဲ့အခါမှာဝတ်စုံလေးတွေဟာအင်မတန်မှယဉ်ကျေးမှတက်ခွင့်ပေးပါတယ်ဒါကြောင့်မိမိတို့လည်းပဲဒီဝတ်စုံလေးတွေကစပြီးတော့ဒါပဲနေရာသွားမယ်နေရာလဲဒါမျိုးလေးတွေကိုယ့်ရဲ့မျိုးဆက်လေးတွေကိုယဉ်ကျေးအောင်လုပ်ပေးပါတဲ့ဝတ်စားစင်ရင်မှုကြောင့်အဆက်ကြောက်ပျက်စီးသွားပြီဆိုရင်လောကကြီးရဲ့တရိစ္ဆာန်လောကလို့ဆောင်ကြည့်မှုမရှိတာဒီပေါ်ပေါက်လာနိုင်ပါတယ်တဲ့ကဲလိုက်ဆိုဝတ်စားစင်ရင်ခေအသွင်စင်ကျင်စင်စားပါလောကကြီးကိုကောင်းစီလိုရှက်ကိုရှက်ရမှာလောကကြီးကိုကောင်းစီလိုကြောက်ကိုကြောက်ရမှာဒါကြောင့်လောကကြီးကောင်းစားစေခြင်းပါတယ်ယဉ်ကျေးမှုတွေမပျက်စီးစေခြင်းပါကိုယ့်အတွက်နဲ့တိရစ္ဆာန်လောကကြီးရိုင်းဆိုင်တဲ့လောကကြီးစီးမဆောင်တဲ့လောကကြီးမဖြစ်စေချင်ပါဘူးဆိုရင်မကောင်းမှုအကုသိုလ်လောကမှာရှက်ရမယ်ကြောက်ရမယ်ကိုကြောင့်တစ်ဖက်သားတွေအကုသိုလ်ဖြစ်သွားမှာဝေစားစင်ရင်မှုကြောင့်တစ်ဖက်သားတွေအကုသိုလ်ဖြစ်သွားမှာယဉ်ကျေးမှုတွေပြတ်သွားမှာဘာသာရေးတွေရိုင်းဆိုင်သွားမှာဒါမျိုးတွေကိုရှက်ကိုရှက်ရပါမယ်ကြောက်ကိုကြောက်ရပါမယ်တဲ့ဒီတရားကိုသုလသုပ္ပတ္တကနားလည်ခဲ့ပါတယ်အဲ့တော့နားလည်ခဲ့တဲ့အတွက်ဒီအဝတ်မို့တဲ့ဘုံကြီးတွေကိုလုံးဝမကိုးကွယ်နိုင်ပါဘူးအရှက်ကြောင့်မရှိတာလောကကြီးပျက်စီးဖို့ဖြစ်တယ်ဒီလိုပုဂ္ဂိုလ်တွေကိုသွားပြီးတော့ရှင်မခိုးနိုင်ပါဘူးမပူဇော်နိုင်ပါဘူးဆိုပြီးတော့အပြည့်ညင်းတော့နောက်ဆုံးတော့ယောက်ခမယောက်ျားကသူ့ရဲ့မျိုးသမီးကိုငါကိုးကွယ်တဲ့ဖုန်ကြီးတွေကိုအရှက်ကြောင့်မရှိတဲ့အရှက်ကြောင့်ကင်းတဲ့ပုဂ္ဂိုလ်လို့ပြောတယ်ဆိုပြီးတော့ဝန်내ပက်လက်ဖြစ်ပါတယ်ဒီတော့ယောက်ခမအမျိုးသမီးကသုလသုပ္ပတ္တာကိုမေးတယ်ချစ်သမီးတဲ့သင်ကသင်ရဲ့ကိုးကွယ်စည်းကတဲ့ယဟန်တွေကိုတိတ်ပြီးတော့ပြင်းပြင်းထန်ထန်ကြီးညိုတာပဲတင်စည်းကကိုးကွယ်တဲ့ယဟန်တော်တွေကဘယ်လိုပါလဲဆိုအကျိုးကြောင်းမေးတော့သုလသုပ္ပတ္တာကယဟန်တော်တွေရဲ့နေပုံထိုင်ပုံတွေကိုပြောပြပါတယ်ဒါကတရားတော်ဝဲတည်တန့်ဟောမှဖြစ်မှာမို့လို့ဘုန်းကြီးမဟောတော့ပါဘူးနောက်ဆုံးတော့ယောက်ခမမျိုးသမီးကတန်ဃာတော်ကြီးပေါ်မှာစိတ်ဝင်စားလာတော့တင့်ရဲ့ကိုးကွယ်တဲ့တန်ဃာတော်ရှင်မြတ်တွေကိုငါတို့ကိုဖူးမြင်ခွင့်ရအောင်လုံမပေးနိုင်ဘူးလားဆိုတော့လုံပေးနိုင်ပါတယ်ဆိုပြီးသုလသုပ္ပတ္တာကဆွန်ရင်တွေကိုစီစဉ်ပြီးတော့အရင်ပေါ်ဆုံးတဲ့တက်ပြီးတော့မြတ်စွာဘုရားတရင်သုံးတဲ့ဇေတဝန်ကျောင်းဘက်ကိုမှန်းပြီးတော့နံပါတ်၄ခြေချင်းကြီး၅ပါးနဲ့ရှိခိုးပါတယ်လက်ချေနှစ်ခုတထောင်တူဆိုတော့ဒီအင်္ဂါ၅ပါးကိုကျန်ပေါ်မှာနေရင်ကျန်းနဲ့ ठी ပြီးတော့ရှိခိုးတယ်နောက်ပြီးတော့ကိုယ်စောပေါ်မှာထိုင်ရင်ကိုယ်စောနဲ့ ठी ပြီးတော့ရှိခိုးတယ်ပေါ့မြေကြီးပေါ်မှာထိုင်ရှိခိုးရင်မြေကြီးနဲ့အင်္ဂါ၅ပါး ठी ပြီးတော့ရှိခိုးတယ်ဒုတိယဘာလို့တလဲဖရာရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်တယ်တတိယပန်းနန္တာတွေနဲ့ပူဇော်တယ်တဲ့ဒါဖရာဘူးလမ်းညွန်ပဲတက္ကရာမတွေအနေနဲ့ဖရာဘူးသွားကျင်ပါတယ်ဆိုရင်ဖရာဘူးပါတယ်ဆိုရင်နံပါတ်၁ခြေချင်းကြီး၅ပါးနဲ့ရိုရိုတေးတေးရှိခိုးရမယ်နံပါတ်၂ဖရာရှင်ရဲ့ဂုဏ်တော်တွေကိုကိုတက်တဲ့လောက်မှတ်တဲ့လောက်ဂုဏ်တော်တွေကိုအာယုံပြုရပါမယ်နံပါတ်၃ပြီးမှမိမိပူဇော်ခြင်းနဲ့စီမီပန်းနန္တာတွေနဲ့ပူဇော်ရမယ်တဲ့ဒါသုလသုပ္ပတ္တာလောက်တာဟာဖရာဘူးလမ်းညွန်လို့ပြောလို့ရပါတယ်အဲ့တော့အဲ့ဒီလိုလုပ်ပြီးတော့ဘာလုပ်တယ်ဆိုတော့မြေလေးပန်းရှိစုပ်ကိုမြောက်တက်ပြီးတော့အဋ္ဌံလိုက်တယ်။မြတ်စွာဘုရားတဲ့မနက်ဖြန်ဖျားမှုရှိတဲ့တန်ဃာတော်ရှင်မြတ်တွေကိုဆုံးကပ်ပင့်ပါတယ်။ဒါကြောင့်မြတ်စွာဘုရားဒီပန်းအမှတ်တင်ညာနဲ့တပည့်တော်ပင့်ပိတ်တာကိုသိပါဆိုပြီးတော့မြောက်လိုက်တော့သာဝတိပြည်ဇေတဝန်ကျောင်းမှာတရားဟောနေတဲ့မြတ်စွာဘုရားရဲ့အပေါ်မှာပန်းမျက်နှာချက်ဖြစ်တော့မြတ်စွာဘုရားကလက်ခံတာသိတယ်။နောက်ဆုံးနာတပင်တထေးရနေပြီးတော့ဆုံးကပ်တရားပွဲပြီးတဲ့အခါလျှောက်တော့သုလသုပ္ပတ္တာလက်ခံရတဲ့အကြောင်းသုလသုပ္ပတ္တာကပင့်ဖိတ်ထားတဲ့အကြောင်းမြတ်စွာဘုရားကမိန်ကြားတယ်။ဒါနဲ့ဆက်ပြီးတော့ဘုန်းကြီးမနေ့ကအနီးဝေးဆိုတဲ့တရားကိုတပုတ်တည်တန့်ဟောခဲ့ပြီ။အဲ့တော့မြတ်စွာဘုရားကနာထပင်တတိယအဝေးဆိုတဲ့ဇာတ်ကားနဲ့ဆက်ပြီးတော့တရားတပုတ်ဟောခဲ့တယ်ပေါ့။ဒူရေတန်တော်ဘဂတင်တိဟိမဝန္တော်ဝပပတော်အာတန်တိထနာဒိတန်တိရတိန်ခိတယထာတရာဆိုပြီးတော့တရားဟောလိုက်တယ်။အဲ့တော့ဒီတရားကိုမနေ့ကဟောပြီးဖြစ်တဲ့အတွက်ဘုန်းကြီးဆက်ပြီးတော့မပြောတော့နောက်ဆုံးတော့ဘုန်းကြီးတို့သုလသုပ္ပတ္တာပင့်ဖိတ်တဲ့အတွက်မြတ်စွာဘုရားကြွမှာဆိုတာသိတော့တရားမင်းကဝိတ္တကြုံနဲ့သားကိုပြတ်တန်ငါးရာဖန်ဆင်းခိုင်းနေအဲ့တော့ဝိတ္တကြုံနဲ့သားကလည်းဖန်ဆင်းပြီးတော့နောက်ရက်မှာဖရာကရှင်ရလည်းပဲရဟန္တာရှင်မြတ်ကြီးငါးရာကိုလက်ရွေးစင်ဖြစ်နေရွေးချယ်ပြီးတော့ဝိတ္တကြုံနဲ့သားဖန်ဆင်းပြီးတဲ့ပြတ်တန်ငါးရာနဲ့ကောင်းကင်ခရီးကနေကြွတယ်တဲ့အဲ့တော့ဘလောက်ကြင်ကြိုစရာကောင်းမလဲမျက်စိတွေမှန်းကြည့်တကိုးတော်နဲ့ကြွတာတိတ်ပြီးတော့ဝေလွန်းတဲ့ရက်ဖြစ်နေတာ哦 အဲ့တော့ဥက္ကတတိနဲ့သုလာသူဘတာကောင်းဆောင်တဲ့ပုဂ္ဂိုလ်တွေကလည်းမြတ်စွာဘုရားလာမက်စီကိုမှန်းပြီးတော့ရှေ့ကိုပူဇော်တဲ့ချိန်ကောင်းကင်ကနေပြီးတော့ပြတ်တဲ့ငါးရာနဲ့ဖျားမှုရှိတဲ့ရန်သာရှင်မြတ်ကြီးငါးရာကြွလာတာကိုမြင်တော့သူကြည်ညိုနေတဲ့ဘုန်းကြီးတွေနဲ့ကြွားလိုက်တာစိတ်ထဲမှာတိတ်ပြီးတော့ကြည်နူးသွားတာပဲအဲ့တော့သွန်နေပါရိကတ်အာမရတော့ခုနှစ်ရက်ပလုံးဆက်ပြီးတော့သွန်နေပါရိကတ်လူစရာရှိတာတွေလူနောက်ဆုံးမြတ်စွာဘုရားတရားဟောလိုက်တာအဲ့ဒီမှာဘုန်းကြီးတို့ဥက္ကတတိနဲ့တကဝ 14,000 တော့တတဝါတွေတရားသူရသွားတယ်တဲ့အပေတကားပိတ်သွားခဲ့တယ်အဲ့တော့မြတ်စွာဘုရားရှင်ကလည်းပဲခုနှစ်ရက်တည်င်းသုံးပြီးတော့အလှခံပြီးတော့နောက်ဆုံးမှာအရှင်နုရုဒ္ဓမထေရကိုသာသနာပြုဖို့တာဝန်ပေးပြီးတော့တာဝတိကိုပြန်ကြွသွားပါတယ်အဲ့တော့အဲ့ဒီအချိန်မှာစပြီးတော့တတောပတ္ထာယတဏ္ဍဂရံတတ္ထာတံပန္နံအဟောတိတဲ့အဲ့ဒီအချိန်ကနေစပြီးတော့ဥက္ကမြို့ကြီးဟာယတနာ၃ပါးတွေဖုံလွှမ်းပြီးတော့တရားတရားပြည့်ဝတဲ့ပုဂ္ဂိုလ်တွေနေတဲ့ဗုဒ္ဓဘာသာဝင်တွေအများဆုံးနေထိုင်တဲ့မြို့ကြီးဖြစ်သွားပါတယ်တဲ့ဒါကဘုန်းကြီးဟောခြင်းတဲ့အာဇာနည်သုလသုပ္ပတ္ထာရဲ့အကြောင်းအဲ့တော့ဘုန်းကြီးဒီနေရာမှာဘာပြောချင်တယ်လဲဆိုတော့နည်းနည်းလေးပြောချင်သေးတယ်။သုလသုဘတာကိုဘာဖြစ်လို့အာဇာနည်လို့ပြောတယ်လဲကြည့်လိုက်နော်။ဟုတ်ကဲ့အလုံးတစ်ခေါက်ဒီအာဇာနည်အကြောင်းလေးတစ်ခေါက်ပြန်ဆိုလိုက်။သာမန်လူထက်စွမ်းရည်တက်ညင်းမြက်လျုံနှလုံးကြီးအများအကျိုးရွက်တယ်ဘူးကိုယ်ကျိုးစွန့်လွတ်သည်လောကလူရွာရှားကဲပါမပါအာဇာနီအဲ့တော့သုလသုပ္ပတာကြည်လိုက်နော်သူရဲ့ဘဝမှာလက်ယုံဤနှလုံးဤနဲ့ပြည့်စုံမွားတော့သောတာပန်အရိယာသူတော်စင်ဆိုတော့နှလုံးသားထဲမှာမြင့်မြတ်တဲ့တရားတွေကိန်းနေတာတော့ပြောစရာကိုမလိုတော့ဘူးပုထုဇဉ်ဖြစ်ကိုလွန်မြောက်သွားခဲ့ပြီလက်ယုံဤကလည်းပဲရောက်ခမကြီးနဲ့ထိတ်တိုက်တွေ့တဲ့အခါကြောက်မသွားဘူးပျော်ရင်ဖျောင်းမာရင်တန်ချောင်းဆိုတယ်လို့ဘာသာရေးနဲ့ပတ်သက်လို့လေကိုမှန်တယ်လို့တတ်ဝင်ယုံကြည်ထားတာကိုခင်ပွန်တဲ့ကိုစွန့်ရင်စွန့်ရပေးစီစီစဉ်ဥစားတွေစွန့်ရင်စွန့်ရပေးစီအသက်သေရင်သေပေးစီဘယ်တော့မှရှင်မခိုးနိုင်ဘူးဆိုတာကခုခေတ်အမျိုးသမီးတွေအတူယူရမယ့်အချက်တွေပဲအမျိုးသားတွေလည်းပဲအတူယူရမယ့်အချက်တွေပဲအဲ့တော့သုလသုဘတ္တာဟာဘုန်းကြီးတို့ကိုချိုးဘလို့စွန့်လွတ်ခဲ့တယ်လေဆိုတော့နံပါတ်1သူ့ရဲ့ဖခင်ကြီးပေးခဲ့တဲ့ဂရီကိုသူ့ရဲ့ဘဝကိုပုံအပ်ပြီးတော့ကိုကျိုးစွန့်လွတ်သွားတယ်။သူကဘာသာကြားကိုလက်ထပ်လိုက်တဲ့အတွက်သူ့ရဲ့ဖခင်ကြီးနာထပင်တစ်ထည့်မှာကတိကစကားတွေဂရိသစ္စာတည်တဲ့လူဖြစ်ဖို့ဆိုပြီးတော့သူဟာစွန့်လွတ်သွားခဲ့တယ်တဲ့။ဒီအချက်ကလည်းအများကျိုးအတွက်သူစွန့်လွတ်လိုက်တာ။သူ့ရဲ့ဖခင်ကြီးစိတ်ချမ်းသာဖို့သူ့ရဲ့ဖခင်ကြီးအတွက်သူဟာသူ့ရဲ့ဘဝတစ်ခုလုံးကိုစွန့်လွတ်ပြီးတော့ဘာသာကြားကိုလက်ထပ်သွားခဲ့ပါတယ်။နောက်တစ်ခါလက်ထပ်ပြီးတဲ့အခါမှာလည်းဘာလုပ်တယ်လဲ။လေယုံကြီးနှလုံးကြီးနဲ့ပြည့်စုံတဲ့အတွက်ရောက်ခမကြီးနဲ့ဘာသာကြီးနဲ့ပတ်သက်ပြီးတော့ပฏิပက္ခတွေပြင်းထန်ဖြစ်တယ်။ဖြစ်ပြီးတဲ့နောက်နောက်ဆုံးမှာဘာလဲဆိုတော့သူ့ရဲ့လေယုံကြီးနှလုံးကြီးစွန့်အားကြောင့်ရောက်ခမကြီးရောနောက်ဆုံးဥက္ကမြို့သူမြို့သားတွေရောအရိယာသူတော်စင်တွေဖြည့်ပြီးတော့အပေတကားပိတ်သွားကြတယ်။နောက်ပြီးတော့ဥက္ကမြို့ကြီးတစ်မြို့လုံးကလည်းဗုဒ္ဓဘာသာဝင်တွေဖြစ်ပြီးတော့အပေတကားတွေပိတ်သူကတိနေပြီးရောက်အပေကြမဲ့ပုဂ္ဂိုလ်တွေဟာအပေမကြပဲဖြစ်သွားကြတယ်တဲ့။ဒါပါလဲဆိုတော့ဘုန်းကြီးတို့သုလသုဘတာကိုအကြောင်းပြုပြီးတော့ဥက္ကမြို့သူမြို့သားတွေရောက်ခမအိန္ဒူအိန္ဒာတွေသောတာပန်ဖြစ်အပေတကားပိတ်နောက်ဆုံးအပေချမဲ့ဒုက္ခတွေကနေကင်းလို့ပြီးနိဗ္ဗာန်ချမ်းသာတိရသွားတာဟာဒါသုလသုဘတာရဲ့အများကျိုးကိုတည်ပို့မှုတဲ့အဲ့တော့သုလသုဘတာကိုကျိုးစွန့်လွတ်ပြီးတော့ရောက်ခမမိသားစုရဲ့အကျိုးနောက်ပြီးတော့ဥက္ကမြို့သူမြို့သားတွေရဲ့အကျိုးကိုကိုယ့်ရဲ့ဘဝစွန့်လွတ်ပြီးတော့သွားခဲ့တဲ့အတွက်ဆောင်ရွက်ခဲ့တဲ့အတွက်ဘုန်းကြီးအာဇာနည်သုလသုပ္ပတာဆိုတဲ့ခေါင်းစည်းနဲ့တရားဟောပေးခြင်းဖြစ်ပါတယ်။ကြည့်ဒါတော့ဆိုရင်အာဇာနည်သုလသုပ္ပတာဆိုတဲ့တရားကိုသဘောပေါက်တော့ပါပြီ။ဒီတရားကိုနာယူပြီးတော့တရားနာပရိသတ်ဟာသုလသုပ္ပတာလိုပဲမိမိတို့ကိုယ်ကိုမိမိတို့ပထမအိမ်သူအိမ်သားတွေရဲ့အာဇာနည်ဖြစ်အောင်ဒုတိယရက်ွက်ရဲ့အာဇာနည်ဖြစ်အောင်ကိုမျိုးရဲ့အာဇာနည်ဖြစ်အောင်နိုင်ငံရဲ့အာဇာနည်ဖြစ်အောင်အမျိုးဘာသာသာသနာကျုပ်ကိုစွန့်အားသမျှရှိသမျှစွန့်အားရှိသမျှဆောင်ရွက်ပြီးတော့အမျိုးဘာသာသာသနာရဲ့အာဇာနည်များဖြစ်အောင်ကိုယ်တိုင်လည်းပဲကြိုးစားနိုင်ကြပါစေမျိုးဆက်တွေကိုလည်းပဲအမွေပေးနိုင်ကြပါစေဒီနည်းအားဖြင့်ပါရမီတွေရင့်တန်ပြီးမဉ္ဇဉ်ဖွဉ္ဉံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း